အရှိကအာယုံကပါလဲအာဂအာဂိစဉ္ညာယရဏဇန်စိတ်ဖြစ်ပါလဲအာဂိစဉ္ညာယရဏဇန်စိတ်ကိုနယဝဒနာယောဝင်စားပြီးတဲ့အချိန်ကဒုအာဂိစဉ္ညာယရဏဇန်စိတ်မှာထပ်ပြီးတော့ဒီအာဂိစဉ္ညာယရဏဇန်စိတ်ကိုအရှိကအာယုံထပ်ပြီးဣဒံတန္တံဣဒံပဏိတံဤဝိညာဉ်ဒီငိမ့်တဲ့ဤဝိညာဉ်ဒီမုံရဤဒီလိုရှိပါလဲသုလိုက်တဲ့အချိန်ကမှဒီအာဂိစဉ္ညာယရဏဇန်စိတ်ဆိုတဲ့အာယုအပေါ်နဲ့ညီဝဆောကပ်ပြီးဒီနေတဲ့စိတ်စဉ်မျိုးဖြစ်ပေါ်လာမယ်။အဲဒီညီဝဆောကပ်ပြီးဒီနေတဲ့ဒီစိတ်ကညီဝစဉ္ညာနဲ့ညီဝနဲ့ဇန်စိတ်ဖြစ်ပါလေ။ယုံရင်ကျနေသောသင်ညာကမရှိ။အလုံးအလုံးသိမ့်ဝဲနုညာနေတဲ့သင်ညာသာရှိခြင်းကြောင့်သင်ညာရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်သောဉာဏ်စဉ်လို့ဒီလိုခေါ်ပါတယ်။ဉာဏ်ဉာဏ်လားဆိုတော့မဟုတ်ပါဘူးနော်။ဉာဏ်ဉာဏ်ကိုဥဒေပြီးတော့ဒေသနာတော်ကိုပြည့်ခြင်းကဟောကြားတော်မူခြင်းသာဖြစ်တယ်။ဒီနေဝဉာဏ်ဉာဏ်ဉာဏ်နဲ့ဉာဏ်စဉ်မရှိနေတဲ့သိစိတ္တိအာလုံ30နဲ့တစ်လုံးတော့ရှိပါတယ်။ဒီသိစိတ္တိ33တစ်လုံးအာလုံအကုန်လုံးပြီးသိမ့်မွေတဲ့ဉာဏ်နဲ့ဘလို့ဒီသိမ့်မွေဉာဏ်လဲလို့မင်းရဲ့အရှင်သာရိပုတ္တရာဂရုမြတ်ကြီးတို့ဖြင့်တို့ဉာဏ်ပညာကြီးညာကြီးမတော်မူသောသရောကောင်းပင်ဖြစ်တော်လဲဒီအာရိပညာရဏဉာဏ်စိတ်၌ရှိနေတဲ့စိတ်စိတ်လုံးတဲ့နှလုံးကိုတစ်လုံးပြီးတစ်လုံးပြီးအနုဘရဓမ္မဝိပဿနာနည်းဖြင့်ဝိပဿနာရှုမသုံးသပ်ဖို့ရန်မစွမ်းနိုင်ဘူးသဗ္ဗိညုသမ္မာသမ္ဗုဒ္ဓဘုရားဒသုသာသီအနုဘရဓမ္မဝိပဿနာနည်းလို့ခေါ်ဆိုအပ်တယ်ဒီသိစိတ်တရားတွေကိုတစ်လုံးပြီးတစ်လုံးပြီးဝိပဿနာရှုပါ30ဆိုရင်32နဲ့လို့ဒီလိုအထက်ကရများမှာရှင်းထားတယ်အဲဒီလောက်အထိသင်္ခွေနုညံ့ပါတယ်အဲဒီသင်္ခွေနုညံ့နေတဲ့ဒီနိဗ္ဗာန်ဉာဏ်တရားနဲ့ဇံတို့ဆက်ကြည့်ဆိုရင်လဲဘောနိဗ္ဗာန်ဉာဏ်တရားနဲ့ဇံကိုဝိပုံငတ်တဲ့နိုင်နေအောင်တော့လေ့ကျင့်ရလေ့ကျင့်လိုက်တဲ့အချိန်ခါမှာသူယဟန်တော်ရဲ့စိတ်ဓာတ်တွေဘယ်လိုဖြစ်သွားသလဲသတ္တနိဗ္ဗာန်ဉာဏ်နဲ့ဉာဏ်ယရဏဉာဏ်ယရစိတ္တံပက္ခံတတိပတိတတိတန်တိခေတိအတိမုစတိနိဗ္ဗာန်ဉာဏ်နဲ့ဉာဏ်ယရဏဉာဏ်ယနိဗ္ဗာန်ဉာဏ်နဲ့ဉာဏ်ယရဏဉာဏ်၌သတ္တထိုယဟန်တော်ဤစိတ္တံစိတ္တိပက္ခံတတိမြေဝေရသောပေဤပတိတတိကြည်လင်ရွေးနေပေဤတန်တိခေတိကောင်းစွာကြည်နေပေဤအတိမုစတိလောလောသောဝေအနေပေဤအလုံးအလုံးသိမ့်ဝင်နုညံ့နေတဲ့ဒီနိဗ္ဗာန်ဉာဏ်ကလည်းဉာဏ်ကသိညာမှာထိုရန်တို့ရဲ့စိတ်ဓာတ်ကပြီးဝင်ပြီးတော့ကြီးလင်းနေတယ်ကောင်းစွာကြီးနေတယ်တက်ဝင်နေတယ်တက်ဝင်နေလိုက်တော့ဘာဖြစ်လဲသောဧဝပါဇာနာတိယအလုံးတရတဝိညာဉ်နေစယနာသိညာပဋိစ္စဒေဒနာတန်တိယေအလုံးတရတအာဂိသိညာယနာသိညာပဋိစ္စဒေဒနာတန်တိသောထိုယံတော်သည်အေဟောဤသောပဇံတော်သည်ပုဂ္ဂေပြပြတိဤဘယ်လိုသိတယ်ဝိညာဉ်ဤသံယနာပညာဝိညာဉ်ဤသံယနာပညာကိုပဋိစ္စအစောသည်ဝေဤတရထအခြင်းဖူပါမှုတို့သည်အတုသင်္ချာဖြစ်ပေါ်ကြလေဘုံရာဤဒေထောဖူပါမှုတို့သည်ဤသာဤနေဝပညာနာပညာယရဏပညာ၌နတံတိမရှိကြလေကိုအာဂိစဉ္ညာယရဏပညာအာဂိစဉ္ညာယရဏပညာကိုပဋိစ္စံအစွတ်ဖြင့်ယေတရကအပြင်ပူပါမှုတို့သည်အတုသင်္ချဖြစ်ပေါ်၍လာကြလေကုန်ရာဤဒေထောအမတိဒေထောပူပါမှုတို့သည်ဤသာဤနေဝပညာနာဉ္ဇယရဏပညာ၌နတ်တံတိသင်္ချမရှိကြလေကုန်ဝိညာဉ်ဤသယနာပညာကိုအစွတ်ဖြင့်ဖြစ်ပေါ်လာရတဲ့ပူပါမှုအာဂိစဉ္ညာယရဏစဉ္ညာကိုအစွန်းပြုပြီးဖြစ်ပေါ်လာရတဲ့ပုဂ္ဂိုလ်မှုတွေလုံးဝငြိမ့်သွားပြီ။ဒါရင်လားဆိုမကပါဘူးနော်။ဟိုးရှင်းကပြောခဲ့တဲ့။ရောဆိုတဲ့အမှတ်စဉ္ညာလူဆိုတဲ့အမှတ်စဉ္ညာဒေါဆိုတဲ့အမှတ်စဉ္ညာပထမီဆိုတဲ့အမှတ်စဉ္ညာအာဂန္ဓဆိုတဲ့အမှတ်စဉ္ညာအာဂန္ဓစဉ္ညာနဲ့ဝိညာဉ်လို့ခေါ်ဆိုအပ်တဲ့အမှတ်စဉ္ညာစတဲ့ဒီစဉ္ညာတွေလည်းအကုန်လုံးငြိမ့်နေပါလေ။သင်္ကြန်ကလေးက အာဂိဉ္စဉာယနာဉ္ဉာဏ်ဆိုတဲ့အာဂိဉ္စဉာယနာဇံတိဆိုတဲ့ဒီအာယုန်တကူကြီးပေါ်မှာတဲ့အလုံးအလုံးတိမ်ဝဲလုံညာဆိုဖြင့်ဉာဏ်ဆောင်ကပ်ပြီးဒီနေပြီနော်ဒီနေ့လိုက်တဲ့အတွက်အဘိဇေဝယံတရဓမ္မတဉ္စတိတံနိဝသဉ္ဉာဏသဉ္ဉာယရဏသဉ္ဉာပရိစ္ဆာဧကတံနိဝသဉ္ဉာဏသဉ္ဉာယရဏသဉ္ဉာနိဝသဉ္ဉာဏသဉ္ဉာယရဏသဉ္ဉာကိုပရိစ္ဆာအစွန်းပြီးဖြင့်ယနေ့ဧကတံအဘိတ္တခုတိသောပူဝံမှုတိအဋ္ဌိဖြင့်အယံဇေဝတရဓမ္မတဤတခုတိသောပူဝံမှုမြတ်လင်္ကာလင်အဋ္ဌိသင်္ချာရှိ၏နိဗ္ဗာန်၏ဒီနိဝတ်ဉာဏ်ဉာဏ်ရဏဉာဏ်ချင်းကလေးလျှောမကြနှောင်းအတွက်ခုနီးသောကုမမှုလေးသာရှိတော်တယ်ဘာကုမမှုမှမရှိတော်ဘူးအရင်ကကုမမှုတွေရှိအောင်မလားဟမ်ဘယ်လိုလုပ်မှန်းဒီတရားတွေဖြေရတယ်ဒါလည်းအားလေးပုံများနော်ဒါအတွက်ကုမမှုသမီးအတွက်ကုမမှုပြည်ပြည့်အတွက်ကုမမှုအခွင့်အရေးအတွက်ကုမမှုအပိုင်းအတွက်ကုမမှုတွေရှိအောင်မလားရှိအောင်မကောင်းဘူးလားကောင်းကောင်းနဲ့တရားဒါပေမဲ့ဆိုပြီးအဲ့ဒါပေမဲ့ဆိုရင်ကွက်လက်ကလေးတွေပြင်းပြင်းပြီးမွန်ရအောင်လားဝင်တော့ပြီနော်အဲ့တော့သိတဲ့လူကနိုင်နေအောင်လေ့ကျင့်နေခြင်းဖြစ်ပါတယ်သိတဲ့ကုသိုလ်နိုင်နေအောင်လေ့ကျင့်နေတဲ့အတွက်ဒီအဆင့်အထိရောက်သွားတဲ့ပုဂ္ဂိုလ်ကြီးဘာအကျိုးရှိတယ်လို့မေးနေရတော့ဖြစ်နော်ဘုန်းကြီးဒီနေရာမှာကြားပြအနေနဲ့နည်းနည်းတော့ပြောချင်ပါတယ်ဘုန်းကြီးတို့ဘုရားအလုံးစုံတောထွက်တော်မူတဲ့အခင်ခါတော်ကဆိုကြတော့နော်ဘာလာရယတိတို့ဥဒကယတိတို့အာလာရယတိတို့ဒီယတိကြီးတွေဓမ္မသင်္ခါပြီးတော့ဒီသမဘဆုပွဲကိုသွားပြီးသင်ယူခဲ့တယ်ဒါကတော့သမန်နဲ့သင်္ချာရှိကြပါတယ်သို့တော့ဒီမုဂ္ဂဝိရေကအကျုံးကြီးကျုံးတဲ့ပုဂ္ဂိုလ်တွေသင်္ချာမှာဝင်သွားတယ်ဘာကြောင့်လဲဉာဏ်စွာဘုရားကဘုရားဖြစ်တော်မူပြီးတဲ့အချိန်ခါမှာဘယ်ပုဂ္ဂိုလ်တွေကငါရှိဥစ္စာရှင်းထုတ်ရမလဲလို့လက်မှတ်ကြည့်လိုက်တဲ့အချိန်ခါမှာဒီဥဒကယတိနဲ့အာလာရယတိကြီးတွေကိုညနေမြန်ကုန်ရက်ထက်မှာပေါ်လာတော့ရှင်းရှင်းကြည့်လိုက်တဲ့အချိန်ခါမှာဘုရားရှင်တရားဥဟောတော်မယ်လို့အာယုန်ယူပြီးရှင်းရှင်းလိုက်တဲ့အချိန်ခါမှာဒီဥဒကယတိနဲ့အာလာရယတိတို့ကအရူပဘုံတွေရောက်ရှိသွားတယ်တဝကအာဂိဉ္စဉာယရဏဘုံအခုကနိဝရဏဉာဏ်နဲ့ဉာဏ်ကဘုံကိုရောက်ရှိသွားတယ်။ဘာကြောင့်လဲ။သာသနာ့အချိန်ခါကာလမှာယတိလူတော်ကောင်းကြီးကဒီလိုဉာဏ်အပင်ဉာဏ်ကြီးကိုသတ်မှုဉာဏ်အပင်ကြီးကိုရရှိတော့အထောက်ကြောင့်လေဆိုရင်အမြင့်မားဆုံးဖြစ်တဲ့ဇံကသာနှင်းအကျိုးပေးနိုင်တယ်လို့သူတို့ကဒီလိုလက်ခံယုံကြည်ကြတယ်။မိမိရဲ့ဉာဏ်တရားကိုရွေးချယ်ခဲ့ရင်တိတ်တိတ်ဘုံမှာဖြစ်နိုင်စွမ်းရှိတယ်ဆိုတဲ့ဒီအဋ္ဌဉာဏ်ကသာသနာတော်လေးမှသာဖြစ်နေတယ်လို့ကျမ်းစာများမှာဖော်ပြထားပါတယ်။အကယ်၍နဲ့ဒီဥဒကယတိကြီးတို့အာလာရယတိကြီးတို့ဟာဒီသမဘတ်ဒီတဲကမိမိဉာဏ်တရားသမဘတ်တစ်ခုခုကိုရွေးချယ်ပြီးတော့အလတ်စားဖြစ်စေအမြတ်စားဖြစ်စေအဉ္ဉ္စားဖြစ်စေပေါ့လေ။ကိုယ်နှိမ့်ချတဲ့ပုံစံအနေနဲ့အဖြစ်ပေါ်မြတ်အထုပ်ဖြစ်မယ်။ဆိုရင်ထိုပုဂ္ဂိုလ်ကဘာဖြစ်နိုင်လဲ။မိမိရွေးချယ်ထားတဲ့ဘုံမှာဖြစ်နေတဲ့အကိဉ္စဉ်ပေါ်တယ်။နာမည်ကျော်ဖြစ်တဲ့သံဃာတိမြမာကြီးဆိုတာရှိပါတယ်။အားလုံးကြားဘူးကြမယ်။ဒီသံဃာတိမြမာဆိုတာကကတ္တဗဗျာရှင်ရဲ့ဒီပိသာဝကတဦးဖြစ်ပါတယ်။ကတ္တဗဗျာရှင်ရဲ့လက်ထက်တော်အချိန်ခါမှာသန္ဓမဗျာရှင်ရဲ့လက်ထက်တော်အရှင်ကမအနာဂါမိမြတ်ဉာဏ်ဘုံဉာဏ်ဆက်သည့်တည်းအောင်ဝိပဿနာဘာဝနာကမထည့်ကိုပေါ်မြတ်အထုပ်ဖြစ်ပြီးဖြင့်တော်ကောင်းဖြစ်ပါသည်။ဒီဟန်တော်တစ်ပါးလည်းဖြစ်တယ်။နောက်တစ်ချက်အနာဂါမိမြတ်ဉာဏ်ဘုံဉာဏ်ကိုသိကြတဲ့တော်ကောင်းတဲ့အဖို့ညူရဏတရားကြီးကညူရဏဇန်တရားကြီးရဲ့အနှောက်အယှက်ဖြစ်တဲ့ညူရဏတရားကြီးကသင်္ခင်ပြီးဖြစ်တဲ့အတွက်သန္ဓမပတိကိုအထုတ်ခဲ့မယ်ဆိုရင်လည်းလူကြီးလေးနဲ့ရနိုင်တယ်ဆိုတာကိုဟောအပြင်ကြီးအထုတ်ခံစားတယ်ထို့သို့သုတ္တန်ဒီမှာဘုရားရှင်လည်းအတိအကျဟောထားပါတယ်ဒီတော့သမမဉ္စပါလည်းဉာဏ်ကျင်တော်မူတဲ့ဒီအနာဂယဟန်တော်တစ်ပါးလည်းဖြစ်ပါတယ်ဒါမျိုးနဲ့သူကပရမဇန်သုံးပုံတည်းကဘုပ္ပဝသနာပရမဇန်သုံးပုံတည်းကအမျက်ဆုံးဘုံဖြစ်တဲ့မဟာမြမဘုံကိုသူကရွေးချယ်ထားတယ်ရွေးချယ်လိုက်တဲ့အဲ့အတွက်ရဟန္တာအမိရှိသောယဟန်တော် ရန်လုံးတော်လူတဲ့အချိန်ခါမှာဗရမဇန်သုံးပုံသင်္ကအမြင့်ဆုံးဖြစ်တဲ့မဟာမြတ်မဘုံမှာတော့ပြီးတော့မဟာမြတ်မတဥ္ဌိရပါတယ်။ဒီလိုက်တဲ့အတွက်ဥစ္စေလို့မြတ်စွာဘုရားတရားဟောတော်မူဖို့ရအတွက်စိတ်ဓာတ်တွေနောက်သွတ်ဆုပ်သွားတဲ့အချိန်ခါမှာတရားဟောဖို့ရလာပြီးဆရာတော်တောင်းမှလည်းဒီသဟမတိမြတ်မအဖြစ်မှကြီးပဲဖြစ်တယ်။နောက်ပုံစံလေးတစ်ခုကတော့ဂတိကာရဩဒိဉ္စဖြစ်ပါတယ်။ဂတိကာရဩဒိဉ္စကသတ္တဗ္ဗမြတ်ရှင်ရဲ့ဒီဤအလုံးအကျွေးဖြစ်တဲ့အနာဂတ်သူတော်ကောင်းကြီးတဦးဖြစ်ပါတယ်။သမမတ်ရှင်ဘုရားလိမ္မာကျွမ်းကျင်တဲ့သူတော်ကောင်းကြီးလည်းဖြစ်ပါတယ်။ဆေဘသီလမြဲတယ်။မြင့်မြင့်မိဘနှစ်ပါးကိုလည်းပြည့်စုံလို့ပြည့်မြရတယ်။ကတ္တဗ္ဗဘုရားရှင်ကိုလည်းစွန့်အားရှိသလားလူရဲ့ဆွေးနွေးစာဖြင့်ယောနေစာပြည့်စုံလို့ပြည့်မြရတဲ့အလုံးကျွေးဥပဒကတရားကကြီးတဦးလည်းဖြစ်ပါတယ်။ဒါပြင်လည်းသူကဝေလွန်သွားတဲ့အချိန်ကမှဘယ်ပုံကိုရွေးချယ်လိုက်တယ်လို့မေးတော့သုံးတော်ဘာသာငါးပုံနဲ့တော့အထယ်ဆုံးဖြစ်တဲ့အခဏိတမြမမိကိုယ်သူကရွေးချယ်လိုက်တယ်။မိမိကြိုက်ရပုံကိုရွေးချယ်ခွင့်ရှိတယ်ဆိုတဲ့ဒီအသိဉာဏ်တွေသာသနာတော်ရဲ့မှန်တာဖြစ်နေတယ်ဆိုတာကိုသက်သေပြခြင်းဖြစ်ပါတယ်။ရွေးချယ်လိုက်တဲ့အတွက်ဘာဖြစ်လဲ။တတိကရဥဒိတေဘောတုံးကအလွန်ဖြစ်ခြင်းကြီးနေတဲ့မိတ်ဆွေတို့ကတော့ဥဒိလို့ဘုရားအလောင်းတော်ဖြစ်တဲ့သောတိပါဠလူလင်ဖြစ်ပါတယ်။ရဏိဘာရလူနေနေဘုရားအလောင်းတော်ဖြစ်တဲ့စကားကိုသိရှိထားတဲ့အတွက်ဘုဒ္ဓဝါဒမြတ်မြတ်ကြီးကရောက်ရှိသွားတဲ့အချိန်ခါမှာမပြတ်သောမေတ္တာဖြင့်မိမိမိတ်ဆွေအပေါ်နဲ့အမြဲတမ်းစောင့်ကြည့်နေတယ်။ဘာရဲ့မိတ်ဆွေဒီဘယ်သောအချိန်ခါကြာလျင်ဘုရားဖြစ်တော်မူမလဲတောထွက်တော်မူမလဲအမြဲတမ်းစောင့်ကြည့်နေတယ်။စောင့်ကြည့်နေရကနေဒီနေ့ခွန်ကြီးတို့သိက္ခာတမင်းသားတောထွက်ပြီးဆိုကြတို့နော်။သိက္ခာတမင်းသားတောထွက်တော်မူတဲ့အချိန်ခါမှာအနိဂရမြန်မာပြည်ကဒီအနော်မှာတောင်ကမှဆင်းပြီးတော့မလုပ်ကြလဲပရိခရာရှင်ပါလှူဒန်းပူဇော်တယ်အနိဂရမြန်မာပြည်သူတန်းနဲ့ဒီပရိခရာဒီကိုဆင်းပြန်ပြီးတဲ့အချိန်ကဟိုလဲတော်ကိုဘုရားရှင်စစ်ဧကံဖြစ်မှာမှန်ခဲ့ရင်ဒီဟိုလဲတော်ဒီမြေတော့မကြစေသတည်းဆိုပြီးကောင်းရင်ကိုမြှောက်လိုက်တဲ့အခါဟိုလဲတော်ကကောင်းရင်မှပြီးနေတယ်ဒီနေ့ဒီဟိုလဲတော်ကိုအနိဂရမြန်မာပြည်ကယူပြီးတော့သုံးတယ်ဝါဒမြန်မာပြည်မှာဒုက္ခဇီရီဆိုပြီးတော့ဇီရီတော်ကြီးပြဆုံးတယ်ပါလေ။ဒုဇီရီတော်ကြီးကသာမဖော်ပြထားတာကတော့အဝိုင်းအဝိုင်းက32ယူဇနာရှိတယ်။အမြင့်ကလည်း32ယူဇနာမြင့်ပါလေ။ဒီယူဇနာကို12မိုင်နှုန်းနဲ့တက်တဲ့နိယတက်ကြည့်မယ်ဆိုရင်အဝိုင်းအဝိုင်းကလည်းမိုင်140နဲ့6မိုင်ရှိပြီ။အမြင့်ကလည်းမိုင်140နဲ့6မိုင်လောက်မြင့်တယ်။အဲဒီဒီဥဒနာကိုသမိုင်းလုံးနဲ့တွက်မယ်ဆိုလို့ရှိရင်တော့အဝန်းအဝိုင်းကလည်းမိုင်း120လောက်ရှိပြီးအမြင့်ကလည်းမိုင်း120လောက်ပဲမြင့်ပါတယ်အဲဒီလောက်ကြီးကြီးခန်းနေတဲ့ဒီဇေယျတော်ကြီးကိုဘာနဲ့တိဆောက်ကြလဲယရနာ9ပါးနဲ့တိဆောက်ထားတယ်လူကြီးကအုတ်ဒီသေးလေးကျဲလေးဒီလုံးမှမပါဘူးတစ်ခုမှမပါဘူးဒီလောက်ကြီးကြီးမြင့်မြတ်နေတဲ့ရဏခဏမနိပြီးဆုံးနေတဲ့ရဏအစုဘုံအတုံးခန်းကြီးနဲ့တိဆောက်ထားတဲ့ဒီဒီတော်ကြီးကိုလှူဒန်းပူဇော်နိုင်တာဟာဘယ်လိုပုဂ္ဂိုလ်လဲလို့နေခဲ့ရင်တော့သန္ဓဘမြန်ရှင်ရဲ့သာသနာတော်အတွင်းမှာဘုံဖုံဆိုင်ရတဲ့အိုရင်းတဲ့တူညာတာဖြစ်ပါတယ်။ဒီအိုရင်းတဲ့တူကဘယ်လိုကြီးကြီးခန်းနဲ့နေတဲ့ဒီတော်ကြီးတစုကိုလှူနိုင်နေဆိုတာဘယ်လိုကံကြီးကိုထူထောင်ခဲ့တယ်လို့မေးတော့ရာသီလသုဒ္ဓဇာကပညာလို့ခေါ်ဆိုအပ်တဲ့သူတော်ကောင်းဥစ္စာတွေကိုလူကရအောင်လူလောကမှာရှားဖွေခဲ့တယ်။လောကကြီးရင်ချမ်းသာကိုသူမရှားဖွေခဲ့ဘူး။မလွဲမချောင်းသာတဲ့အတွက်သန္ဓဘဗျာရှင်နဲ့မြင့်မင်းကြီးမိဘနှစ်ပါးပြုစုလူပြုခွင့်ရအတွက်သာကြီးရပြီးတော့မမအာဇီဝဖြစ်ခြင်းဖြင့်ဩလိတိကိုဖုတ်ပြီးတော့သူကမိဘနှစ်ပါးနဲ့သန္ဓဘဗျာရှင်ကိုပြုစုလူပြုခြင်းသာဖြစ်တယ်။ဒါကြောင့်ဒီပြည်သူလူကြီးတဲ့အပိုင်းမှာလည်းဒီအိုးလေးကိုဘယ်တော့မှညောင်းဝင်မှုမပြုပါဘူး။ဆေဘသီလမြဲတဲ့အတွက်ရွှေငွေကိုကင်ကဲသုံးဆောင်မှုလည်းမပြုဘူး။ဘာလို့လဲ။သူအိမ်ရှိမှအိုးရင်ပြက်ပြီဆိုလို့ရှိရင်အိမ်ရှိမှအိုးရင်ချက်ထားလိုက်တယ်။ဒီအိုးနဲ့ထိုက်တန်ဒီအိုးကိုအလိုရှိတဲ့ပုဂ္ဂိုလ်ဒီအိုးနဲ့ထိုက်တန်တဲ့သံဃာတော်၎င်း၊စီဘတော်၎င်း၊ဘဲဘတော်၎င်းထားပြပါဆိုပြီးသရံလေးတစ်ခုသာချိန်ပြီးအင်းကြီးမှာအိုးလေးချထားလိုက်တယ်။အိုးအလုံးရှိတဲ့ပုဂ္ဂိုလ်တွေကလည်းလိမ့်လိမ့်လျှံပြမယ်ဆိုတဲ့စိတ်ကနည်းနည်းမှမရှိဘူး။ဘာကြောင့်လဲ။ရင်းသူတော်ကောင်းကြီးမျက်မြင်မိဘနှစ်ပါးကိုလည်းပြည့်စုံလုံးပြည့်နေတဲ့သူတော်ကောင်းဖြစ်တယ်။ ဒါလည်းမဗျာရှင်ကလည်းယောဂီကစမ်းပြီးပြည်သူလုံးမင်းနေတဲ့သူတော်ကောင်းလည်းဖြစ်တယ်သူတော်ကိုအလုံးသိနေကြတယ်ဒီလိုက်တဲ့အတွက်ဘိုးကဆန်တရင်တော့တန်ဖို့ရှိနေမယ်ဆိုရင်ဆန်နှစ်တင်းစားတော့သူတို့ကမိမိအိမ်ကတော့သဘောထားပြီးအိမ်ထဲမှာတင်းသွားကြတယ်ဒီလိုပဲတော့တန်ဖို့ရှိရင်ဒီလိုပဲလုံးပိသားတော့အိမ်ထဲမှာတင်းပြီးသွားကြတယ်ဒါတော့အဖြစ်သူတို့ကလည်းဂတိသာရဥဒိန္ဒေကြီးအပေါ်မှာမေတ္တာထားကြပါတယ်အဲ့ဒီနည်းစနစ်ဖြင့်တဏ္ဍာနီလသုဒ္ဓသံဃပညာဆိုတဲ့ပြတော်ဥစ္စာဒီကိုသူကရှားပင်ခဲ့တယ်။ဘယ်သိစီရှားပင်ခဲ့တယ်လို့မင်းရင်သမထဝိပဿနာဒီကိုလက်တွေ့ကျင့်လိုက်တာအနာဂါမိမဉ္ဇဖို့ညာအနာဂါမိမဲ့ပညာအနာဂါမိဖို့ပညာဆိုတဲ့ပညာအစဉ်အတက်အထိလောကလူသားဖြစ်ပါတယ်။တို့ရဲ့ယုံကြည်ပြတနာတရားတွေကိုကြည့်လိုက်လို့ရှိရင်ယန္တာသုံးတန်ကံကိအကျိုးပါယုံကြည်ပြတဲ့ကအလွန်အကောင်းနမတဝိပဿနာဘာဝနာလုပ်ငန်းရတဲ့အပေါ်နဲ့ယုံကြည်ချက်တွေကလည်းသိအားကောင်းတယ်။ဝရိယကလည်းသတ်တင်ကြီးမှာပါတယ်။နန္ဒမောလင်းတော်နဲ့ဒီပင်တွေသတ်ဘမဲ့စွာပြန်နဲ့မိဘနှစ်ပါးအတွက်အလုံးအသင့်ဖြစ်အောင်စောစောစီစီထားပြီးတော့ပြည်လို့ရှင်းမှန်ပါတယ်။ရှင်းမှန်ပြီးတဲ့အချိန်ကမိဘနှစ်ပါးကိုထိုက်ကြံလို့ပြည်တယ်။သတ်ဘမရခြင်းအတွက်ဆွမ်းနေပြင်းထားခဲ့တယ်။တခါတည်းမဆောင်ဆောင်နိုင်ခဲ့ဘူးဆိုရင်မိဘနှစ်ပါးကိုမှတ်ကြခဲ့တယ်။ကတ္တဗောဘုရားပြောလာတဲ့အခါကတ္တဗောဘုရားရှင်အတွက်ဒီနေရာမှာဆွမ်းနေပြင်ထားတဲ့အကြောင်းဘုရားရှင်အားတယောက်ထပ်ပြီးပါဆိုပြီးတော့ဒီလိုပန်ကြပြီးတော့ကိုခတ်ဆဆောလေးပြတ်ခင်ခွေရတယ်။ဘုဖို့ဘုရားအတွက်တန်ရှင်းတဲ့ဒီလေးတွေကိုမြေကမ်းပါဒီနေရာစတဲ့ဒီလိုနေရာဒီမှာတော့ပြီးတော့လေပူရဒီလိုဝရိယကြီးမှဆိုဖြင့်မြင့်မြင့်လေးမိဘနှစ်ပါးနဲ့ကတ္တဗောဘုရားကိုပြည့်စုံပြည့်စုံလို့ပြောနေတဲ့တရင်ကိုတိပြင်းမင်းကြီးကြားတဲ့ဒီအခါလေအစည်းကညာနဲ့ထောင်နဲ့ကြည့်ပြီးတော့ဆန္ဒကြီးတွေမဲတွေမယုံကြတော့နဲ့အကုန်လုံးပို့တော့လည်းတခုမှလက်မခံဘူးအကုန်လုံးပြန်ပို့တယ်ဒါလဲဥဒိကျက်ကဒီကံနဲ့ကတ္တဗျာကြီးငရဲ့ဂုံဘုရင်ကိုဒီကြီးမင်းကြီးအဟောကြားပြတ်တာပြင်းနေဒါကြောင့်ဒီကြီးမင်းကြီးကဒီမျိုးပြီးတော့ဒီကြီးကြီးတွေကိုပို့လိုက်ခြင်းဖြစ်တယ်။ဂုံဘုတ်ကိုပြောပြတော့ရရှိတဲ့စီးစဉ်ခံတာဒီကဒီဒီများကပြအတုံးတော်ခံလိုက်လို့ရရှိတဲ့ဆုလက်နဲ့သိတူတယ်။နည်းနည်းမှမလို့ခြင်းဘူး။သင်္ကြန်နေတဲ့ခင်းနေစာဖြင့်သာနေဂါလိမိဘန္ဓပန်းနဲ့တပ်ဖတ်လက်စောဖြောက်ကိုသူစုလို့ပြောမယ်ဆိုပြီးဒီလိုဆုံးဖြတ်ချက်ဖြင့်ဒီမှာတော့လုံးလဝိညာဉ်ဖြင့်မိဘနဲ့ကန္တမဘုရားရှင်ကပြုစုလုပ်ပြတယ်ဒီဝိရဏနာဆိုတော့မကလေးဘူးဗမထဝိပဿနာဘာဝနာတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်လေဗမထမှာလည်းတမမရှင်ပန်းပေါက်တယ်ဝိပဿနာမှာလည်းအနာဂမိမဉ္ဇဏ်ခွန်ကဆက်ပြီးတင်အောင်ကျိုးစားအထုပ်ပါတယ်ဝိရဏနဲ့သိကောင်းတဏဝိရဏတတိကလည်းအကောင်းနဲ့တမတိဒီကလည်းအကောင်းနဲ့ဘိညာကလည်းအစဉ်တည်းမြင်မှနေတဲ့အနာဂမိမဉ္ဇဏ်ခွန်ကအထုပ်ဆက်နေပါတယ်ဒီလိုသရဝရိယတတိသမားလေးပညာဆိုတဲ့သူတော်ကောင်းဥစ္စာတွေကိုပါလူကရအောင်ရှားပွင့်တဲ့လေသူတော်ကောင်းကြီးတူဖြစ်ခြင်းကြောင့်မြမကြီးရောက်သွားတဲ့အချိန်ခါမှာလူကနေနေတဲ့လိုအလုံးအစင်တဲ့မြမနေတဲ့ရဏခဏပတ်ပြီးပြီးတဲ့ဇနီးတော်ကြီးကိုတိဆောက်ကိုယ်ခွင်နိုင်ခြင်းဖြစ်ဒီနေ့လူကြီးလူတော်ကမှဒီရှိနေတဲ့ရဏခဏပတ်ကိုစုပုံလိုက်တော့ဒီဇနီးတော်တူစားတော့ရှိကောင်းရှိပါမလားရှိဖို့ရင်တော်ခက်ခဲလိမ့်မယ်လို့ဘုန်းကြီးပြောပါတယ်နော်ထာဝရဒဂိုင်းကြီးလောကီယရဏတွေကိုရှားဖွေခြင်းတဲ့လောကီဥစ္စာယရဏတွေကိုရှားဖွေခြင်းတဲ့ဘုရောကောဥစ္စာလို့ခေါ်ဆိုအပ်တဲ့တရားသီလတုဒ္ဒဆာကပညာတွေကိုရှားဖွေမယ်ဆိုလို့ရှင်ပုံမကောင်းဘူးလားသိကောင်းနေသာသနာတော်နဲ့သူ့ရှင်မှာရည်ရည်အသိဉာဏ်ပဲနောက်တစ်ခုပြောဦးမယ်နာမည်တော်ဖြစ်တဲ့ကာလဒေဝိလယတိကြီးရှားဖွေကြတယ်ဘုဒ္ဓရဏရဲ့မင်းဆရာကြီးတူဦးဖြစ်ပါတယ်ဘုရားနာမင်းကြီးငရဲ့ချင်းမင်းသားဘုရားကမင်းဆရာတူဦးဖြစ်ခဲ့တယ်။သို့တော့ဘုရားနာမင်းကြီးရှင်မင်းဖြစ်တဲ့အချိန်ခါမှာရှေ့ခင်ကဖြစ်တော့သူ့ဘုံမှာလိမ့်စားမှုတွေကအာမကောင်းမှုဆိုတဲ့သဘောပေါက်တော့သန္ဓေဝုကိုလည်းကြီးဝင်နေတဲ့စိတ်ဓာတ်တွေကလွှမ်းခြုံလာတဲ့အတွက်ယတယဟံပြုဖို့ရန်ဘုရားနာမင်းကြီးကမှခွင့်တောင်းတယ်။ဘုရားနာမင်းကြီးကလည်းယတယဟံပြုဖို့တော့ဖွင့်ပေးပါမယ်သို့တော့တခြားမကြွားပဲဥယျာဉ်တော်မှာပဲတင်းတုံးတော်မူပါဆိုပြီးတော့ပြန်ပြီးဖျောက်ထားတယ်။ဝိညာဉ်တော်မှာတည်တည်နဲ့သံဃာကြောင့်လိမ့်ဆောက်လို့လူကံပြီးပြီးစီးလေးပါပြန်အမြဲတမ်းပြုစုလုပ်ပြီးထောက်ပံ့နေရရှိပါတယ်။သို့တော့ ရောဂါတုံးဖြစ်ခြင်းကြောင့်ထိုသင်္ခါမှာကျူးစာအပ်ထုတ်လိုက်တာဘာဖြစ်လဲ။ဓမ္မပတ်စီပတ်ရှင်တကောလောကီအဘိညာဉ်ကိုရရှိ။နေခါလူပြည်လူလောကမှာပူနွမ်းတဲ့အတွက်နေခါမှာတောင်းရည်နဲ့နေပြည်ကိုတက်တယ်ပြီးတော့နေတန်ရှင်တော်မူတဲ့ညအခါကျမှလူပြည်လူလောကကိုပြန်ပြန်လာတဲ့ဒီနေ့တောင်းရည်နဲ့နေပြည်မှာနေတန်ရှင်နဲ့နေဒီမြို့လူပြောပန်းနေတဲ့အဲဒါကိုသွားသွေးတယ်လို့ဘာသာဒီလောက်တော့မြို့လူပြောပန်းနေရတယ်လို့မင်းလိုက်တဲ့အခါလူကြီးရောကမှာဘုရားအလုံးတော်တိက္ကဒမင်းသားမွေးဖွဲ့ပြီဆိုတဲ့သတင်းကောင်းကိုမြတ်တိကဆရာထားခဲ့လူကြီးဆင်းလာပြီးတော့နန်းတော်တွင်သွားလိုက်တဲ့အခါမှာတိက္ကဒမင်းသားလေးကကာလဒီဝိလယနေ့ကြီးရဲ့ကောင်းမှုကိုတက်ပြီးမတ်တမ်းရဲ့နီးထားသောအလုံးကြောက်ကြတယ်နော်ဘုရားရှင်ရဲ့အင်္ဂံဖြစ်တော်မယ်ဆိုတာသိလိုက်တော့လူကဝမ်းသာတယ်ဒါပေမဲ့လို့ပြန်ပြီးတော့ငိုပြန်နေဘာကြောင့်လဲလို့မေးလိုက်တော့သူကသိတဲ့တဲ့မင်းသားရဲ့ခါဘုရားဖြစ်မယ်လို့နတ်မြတ်ကြည့်လိုက်တဲ့အချိန်ခါမှာသိတဲ့မင်းသား35နှစ်ပြည့်မှဘုရားဖြစ်မယ်။နောက်တော့သူ့ရဲ့လက်လန်းက35နှစ်ကြာအောင်မနေရတော့ဘူးဆိုတာသူသိတဲ့အတွက်ဝမ်းနည်းသွားတယ်။ဝမ်းနည်းတဲ့အတွက်တော့သူကငိုချင်းဖြစ်တယ်။ဘာဖြစ်လို့ဒီလိုဝမ်းနည်းတဲ့ငိုပွဲတကူဆင်းရဲရတယ်လို့မေးတော့အသိဉာဏ်မရှိတာပဲနော်။ဘာအသိဉာဏ်မရှိတယ်လို့မေးတော့မိမိရရှိထားတဲ့သမမစစ်ပါးတဲ့ကအမြဲဆန်းဖြစ်တဲ့ဒီကူဟောနေတဲ့မြေဝတိညာဏဉာဏဇံကတလည်းနောက်ဘက်ကိုအကျိုးပေးတော့မယ်လို့သူကဒီလိုနားလည်ထားတယ်။အငယ်မိမိရဲ့ရှင်တရားဇံကုန်ဂတိကာရဥဒိသုဥဒိနေတို့ကဲ့သို့မဟာဂတိမြမတို့ကဲ့သို့ရင်းချက်ခွင့်ရှိတယ်ဆိုတဲ့အသိဉာဏ်လေးသာရှိခဲ့မယ်ဆိုရင်လူလည်းအကျုံးကြီးမကျုံးရပါဘူးနော်။သာသနာတော်နဲ့တွင်းနိုင်တဲ့အခွင့်အလမ်းရှိပါလေ။ဒါပေမဲ့လည်းခုဘာဖြစ်သွားလဲ။အရှင်ကြီးကျုံးသွားတာ။ဘာဖြစ်လို့ကျုံးသွားလဲ။အရုမမြမမြမဉာဏ်ရှိကလည်းမရှိဘူး၊နားကလည်းမရှိဘူး၊ရုပ်ဆိုတာလုံးလုံးမရှိလေတော့။ဘုရားဘုရားလိုခုဖို့ညာမျက်လုံးလည်းမရှိဘူး၊တရားနာဖို့ညာနားကလည်းမရှိဘူး။ကိုယ်ကိုယ်တိုင်နဲ့ထိုးထွင်းသိနိုင်တဲ့အမျိုးသားကလည်းမဟုတ်ပြန်ဘူး။ဘုဂူရင်တစ္ဆေလေးပါးကိုလူတင်သိတယ်ဆိုတာကတပ်ပင်ရသမန္တမုဒ္ဒဘုရားအလောင်းတော်တို့ဒိဋ္ဌိကမုဒ္ဒဘုရားအလောင်းတော်တို့ရဲ့ဓမ္မတာသာဖြစ်တယ်။ဒိဋ္ဌိကမုဒ္ဒဘုရားအလောင်းတော်လည်းမဟုတ်ဘူးသမန္တမုဒ္ဒဘုရားအလောင်းတော်လည်းမဟုတ်ဘူးဆိုရင်တော့ပရတောခေါ်တဲ့သရပဌာမတရားကိုတစ္ဆေလေးပါးနဲ့ဆက်နေတဲ့တရားကိုနာကြားခွင့်ရရှိဘာမှသတ်နိုင်စွတ်တမ်းဝင်နေတယ်။ဒါကြောင့်ဒီကကြီးဒီနေ့ဘာသာတော်နဲ့တွေ့ကြတယ်မှာဒီလိုအသိဉာဏ်လေးတွေကိုရရှိအောင်ကြိုးစားမယ်ဆိုရင်မိမိတို့မှာကြိုးစားအပ်ထုတ်လို့ရနိုင်တဲ့ဤကောင်းလမ်းကောင်းတွေပွင့်နေတယ်ဆိုတော့ပွင့်နေတယ်ဆိုတာကတော့ဒီတိုင်းကသဘောပေါက်ကြလား။ဟင်အေးပေါ့ရင်ကြိုးစားစီစဉ်မှာလေဘုန်းကြီးတဲ့တိုက်တော်နဲ့တော့တော့တော့တင်အကောင်းဆုံးလားဆိုတော့မဟုတ်သေးပါဘူးနော်။ဒီတော့ဒီညမှာသူကနေဝဉာဏ်နဲ့ဉာဏ်ရဏဇံကိုစိုက်အောင်သူကပွားပြီးမှန်းတယ်ဒီလိုဉာဏ်မှာဘာသုံးမြတ်သဘောတွေကိုသူကသိနေတယ်လို့မေးသောသုံးညာမိတံသင်္ညာကေတဝိညာဉ်ဉ္စယနာသင်္ညာယတိပသနာတိသုံးညာမိတံသင်္ညာကေတအာဂိသင်္ညာယရဏသင်္ညာယတိပသနာတိသောထိုယဟံတော်တိဣဒံသင်္ညာကေတဣနေဝသင်္ညာနတိဉ္ညာယရဏသင်္ညာတိဝိညာဉ်ဉ္စယရဏသင်္ညာယဝိညာဉ်ဉ္စယရဏသင်္ညာမှတ်သုံးညာစိတ်သုံးဖြင့်ရှိဤဤသည်ဤသောပဇာဏတိဘဝပြပြတိဤဤဒံသင်္ညာကတံဤနိဝသင်္ညာတံသင်္ညာယရဏသင်္ညာတိအာဂိသင်္ညာယရဏသင်္ညာယအာဂိသင်္ညာယရဏသင်္ညာမှတ်သုံးညာစိတ်သုံးဖြင့်ရှိဤသည်ဤသောပဇာဏတိဘဝပြပြတိဤနိဝသင်္ညာတံသင်္ညာယရဏမှာနေဝသင်္ညာဏဉာဏပညာမှာဝိညာဉ်သက်ရဏပညာမှာလည်းသိသုံးနေတဲ့သုံးညသဘောရှိတယ်။ဘာဝိသင်္ညာဏပညာမှာသိသုံးနေတဲ့သုံးညသဘောလည်းရှိတယ်လို့သင်္ချာသိတယ်။မသိသုံးတာလေးတခုတော့ဘာကြံကြံနေတယ်ဘာလဲ။အဋ္ဌိဇေဝိတာအသုံးညတယတိတနေဝသင်္ညာဏပညာရဏပညာပတိစ္စဧကတံတိ။နေဝသင်္ညာဏပညာရဏပညာနေဝသင်္ညာဏပညာရဏပညာကိုပရိစ္ဆာအစွတ်ပြီးယနေ့ဧကတံအကျင့်တခုသည်သောအမှတ်သိညာသည်အတ္တိရှိဣဒံဤတခုသည်သောအမှတ်သိညာသည်သာလျှင်အတုညတံမစိမ့်သုံးမည်။နေဝသိညာနဲ့ဉာဏသိညာဆိုတဲ့တခုသည်သောမစိမ့်သုံးတဲ့သိညာလေးတခုတော့ရှိနေသေးတယ်။ဣတိယံဤကတ္တတံဟောတိဒေနတံသုံးညတမနုပတ္တတိယံပဏ္ဏတထအဝသိတံဟောတိတံတံတံမိတံအဋ္ဌိတိပသနာတိ ဣတိဤသို့လျှင်တတ္တထိုနိဝတ္တဉာဏ်တဉာဏ်ရဏတဉာဏ်၌ဉာဏ်အချင်းဘူပန်မှုသည်ယေနအချင်းအကြောင်းတရားကြောင့်လာဟောတိမရှိပေဒေနတို့အကြောင်းတရားကြောင့်တန်ထိုဘူပန်မှုကိုသုံးဉာဏ်စိတ်သုံးဤဟူ၍သဗ္ဗလောကတည်းအဖံအထက်ကောင်းသာရှိပွားနေပေ၏ဉာဏ်အချင်းသဘောတရားသည်ဉာဏ်အချင်းဘူပန်မှုသည်တတ္ထဒုညဝပညာနာတိဏယရဏတိဏ္ဍေအဝတိတံကျဉ်းချမ်းလျက်ရှိသည်ဟောတိဖြင့်မန္တန်ထေရရှိသောတန်ထောဘူပမှုကိုဤတန်ဤဘူပမှုသည်အထိတိသင်္ချာရှိဟူ၍ပါဌနာတိပုဂ္ဂပြပြတိဤဒီသင်္ချာလေးတခုတော့ရှိနေသေးတယ်ဒီဘူပမှုလေးတခုတော့သင်္ချာရှိနေသေးတယ်သင်္ချာနေသေးတယ်ဆိုတာကိုလည်းပုဂ္ဂပြပြပြတိမရှိတာကိုလည်းမရှိဘူးလို့သိတယ်ရှိတာကိုလည်းရှိတယ်လို့သိတယ်ဧဝံဘိသဧတံအနန္တယထာဘုဒ္ဓအဝိပ္ပန္နတ္ထာပရိသုံးသံသုံးညတဝကံတိဘဝတိအနန္တနိဗ္ဗာန်အနန္တအယောမိဤသို့လည်းပဲအတ္တထောယံတော်ရဲ့တန်တန်၌ယထာဘုဇ္ဇဘုမန်တိုင်းသောအဝိဘန္နဓမ္မဖောင်းမပြန်သောပရိသုံးသံအတ္တရှင်စင်ကြသောဤသာသုံးညတဝကံတိဤသုံးညတသဘောတရားဖြင့်အရှင်ပြဖြစ်ပေါ်ခြင်းတိဘဝတိဖြစ်ပေါ်၍လာပေ၏သုံးညတသဘောတစ်ခုသင်္ချာဖြစ်လာပြီတဲ့နော်လုံးညတ္တကဒီလောက်နေပြီးရောလားဆိုတော့မကလေးပါဘူးနော်ဒါကသမထဘိမှာဖြစ်ပေါ်နေတဲ့လုံးညတ္တပဲဒီသမထဘိမှာဖြစ်ပေါ်တဲ့လုံးညတ္တကိုအခြေခံပြီးတော့နောက်ကအထင်မြင်နေတဲ့လုံးညတ္တတစ်ခုကိုမြတ်စွာဘုရားဆက်ပြီးဟောတော်မူပြန်နေဘယ်လိုဟောလဲပုဏ္ဏသာပရံအာနန္ဒဘိက္ခုအမနာတိဂရိတဝအာဂိစိညာယရဏအတိညာအမနာတိဂရိတဝနိဝသညာနာတိညာယရဏအတိညာအနိမိတံစေတောသမထေပရိစ္ဆမနတိသရောတိဧကတံအနန္တိဝအနန္တံပုဏ္ဏသပရဏံတမျိုးသောကဘိက္ခုယောဂဝန္တရာယဟံတော်တိအာဂိစိညာယရဏတိညာအာဂိစိညာယရဏတိညာသောအမနာတိဂရိတဝနှလုံးမသွင်းမှု၍နိဝတိညာတတိညာယရဏတိညာနိဝတိညာတတိညာယရဏတိညာသောအမနာတိဂရိတဝနှလုံးမသွင်းမှု၍အနိမိတံစေတောသမာတိအနိမိတစေတောသမာတိကိုပရိစ္ဆာအစွတ်ကြည့်လေမနဧကတံတခုတိသောမတ်တင်ညာကုမ္မနာတိကရောတိနှလုံးသွင်း၍နေပေ၏။အနိမိတစေတောသမာတိဆိုတဲ့တခုတည်းသောသမာတိကိုသောဖို့တခုတည်းသောအမတ်တင်ညာကိုပဲနှလုံးသွင်းနေတယ်။အာဂိစိညာရဏတင်ညာကိုလည်းနှလုံးမသွင်းတော့ဘူး။ဒေဝတင်ညာနဲ့တင်ညာရဏတင်ညာကိုလည်းနှလုံးမသွင်းတော့ဘူး။ဒါလည်းလား။ဟောရှိကပြောခဲ့တယ်နော်။ယောဆိုတဲ့အမတ်တင်ညာလူဆိုတဲ့အမတ်တင်ညာသောဆိုတဲ့အမှတ်တင်ညာပထမီဆိုတဲ့အမှတ်တင်ညာအာကန္တဆိုတဲ့အမှတ်တင်ညာဝိညာဉ်ဆိုတဲ့အမှတ်တင်ညာအဲ့ဒါတွေကိုလည်းအကုန်လုံးနှလုံးမသွင်းတော့ဘူးစိတ်ကတော့မလုပ်နိုင်ဘူးလေကြောင်းနေပြီလေနော်ဒီကိစ္စနဲ့ဒီလိုစိတ်ကတွေကိုပြုပြင်ကြောင်းလဲပြီးနိုင်မယ်ဆိုရင်အစဉ်အတိုင်းမြင်မှနေတဲ့စိတ်ကတွေကိုပိုင်ဆိုင်နေတဲ့သဘောကောင်းတွေကိုဖြစ်နိုင်မှုလားဖြစ်နိုင်ပါလေကျိုးလိုက်ရင်ဘယ်မှမဖြစ်နိုင်ဘူးလားရှင်ရှင်ရမကြိုးနိုင်တော့ဖြစ်ပါမလားမဖြစ်ဘူးနော်ကဲဒီညမှာသူကစိတ်ကြကိုပြောင်းပြလိုက်တော့အာနိမိတ်ကစေတော့သမာဓိဆိုတာကဘာလဲနော်ဒီအာနိမိတ်ကစေတော့သမာဓိဆိုတာကိုအထင်ကရာရှင်တော်ကအာနိမိတ်ကစေတော့သမာဓိဖြင့်ဝိပဿနာစိတ်ကသမာဓိအာနိမိတ်ကစေတော့သမာဓိဆိုတာဝိပဿနာစိတ်ကသမာဓိကိုပြောတာဒါဖြစ်လို့လေသောဟိနေသာနိမိတ်တိဝိရိရှိတော့အာနိမိတ်တော်ဒီဥစ္စတိဝိပါဒနာစိတ်နဲ့ရှင်တွဲနေတဲ့ဒီသမာဓိကိုအာနိမိတ်ကစေတော့သမာဓိလို့ခေါ်ရဲ။ဘာကြောင့်လဲလို့မေးရင်နေသဆိုတဲ့မြဲနေတဲ့အမှတ်နမိတ်ဒုက္ခဆိုတဲ့ခံစားတဲ့အမှတ်နမိတ်အတ္တဆိုတဲ့အတ္တကောင်လိက္ခာကဝိညာဉ်ကောင်အတ္တကောင်ဆိုတဲ့နမိတ်အဲဒီနမိတ်တွေမှာရှင်စိတ်နေတဲ့အတွက်ကြောင့်ဒီဝိပါဒနာသမာဓိကိုအာနိမိတ်ကစေတော့သမာဓိလို့ခေါ်ရဲဆိုပြီးအင်္ဂရာကအရှင်းထားတယ်နော်။ဒီတော့ဒီအာနိမိတ်ကစေတော့သမာဓိကဘာကိုအာရုံယူပြီးဖြစ်ပေါ်လာသလဲလို့ဒီလိုတော့မေးစရာရှိတယ်နော်။ဒီတော့ဒီကကြီးတွေဒီမကြီးတွေကိုဘုန်းကြီးကဘာဆိုတော့ဝိပဿနာဆိုတာလေးဒီမှာရှင်းပြဖို့လိုအပ်လာပြီနော်။ဝိပဿနာဆိုတာကဘာကိုဝိပဿနာခေါ်တယ်လဲ။အာနိသာဒီဝတေနဝိဝိတေဟိအာကာရိဟိဓမ္မေပတ္တိတိဝိပဿနာ။အထက်သာလေးဒီအစကရာမှာရှင်းထားပါတယ်နော်။ယုတ်တရား နန္တရားအကြောင်းတရားအကျိုးတရားတွေကိုသင်္ခါရလို့ခေါ်တယ်။တနည်းပြောရင်ဒုက္ခသစ္စာတရားဒုမုရိယသစ္စာတရားပဲ။ဒီလောကကျင်းခဲ့တဲ့အတိုင်းဒုက္ခသစ္စာတရားတွေဆိုတာကအတိဏ္ဍကမိစ္ဆုပ္ပန်ဣဇ္ဇနာဘိက္ခာစတဲ့ဣဇ္ဇတညောသောအကျင့်အဖြစ်ဒီနေ့တဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုဗတ္တိစ္စာခေါ်တယ်ဒုက္ခသစ္စာ။အဲဒီဒုက္ခသစ္စာတွေကရူပခန္ဓာကယုတ်တရားဝေဒနာခန္ဓာ၊ဉာဏ်ခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်နဲ့ခန္ဓာတွေကနံတရားယုံနာနှစ်ပါးပဲ။အဲဒီဥပါဒနဲ့ခန္ဓာ၅ပါးကဒုက္ခသစ္စာတရား။အဝိဇ္ဇာတရားဥပါဒသင်္ခါရကအစရှိတဲ့အကြောင်းတရားတွေကသမုဒယသစ္စာတရား။ဒီဒုက္ခသစ္စာတရား၊သမုဒယသစ္စာတရားနှစ်ပါးလုံးကိုဆိုင်းရဆိုင်းရအကြောင်းတရားတွေကပေါင်းစုပြုပြင်ပါမအနိုင်နဲ့ဖြစ်ပေါ်လာရတဲ့အတွက်တို့ကဘာလို့ခေါ်လဲ။သင်္ခါရတရားတွေလို့ခေါ်ပါတယ်။အဲဒီသင်္ခါရတရားတွေကိုခြင်းချင်းခြင်းတန်ကျက်ပြီးအမြဲမပြတ်ခြင်းပန်နေတဲ့ခန္ဓာရဲ့အတွက်ခံစားတဲ့ဒုက္ခမရှိမှုသဘောတရားတွေကိုအာယုံယူပြီးတော့မြင်အောင်ကြည့်ပြီးတော့ဒုက္ခကိုရှုတယ်။မပြည့်စုံတဲ့အခြင်းကအခင်မနစ်တာရအဖြစ်ပြီးတဲ့အတ္တမရှိတဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုတယ်။အဲဒီလိုရှုလိုက်တဲ့အခါမှာဒီသင်္ခါရတရားတွေမှာနိစ္စဆိုတဲ့သဘောဝမှလည်းစိတ်သုံးနေတဲ့သုံးညသဘောဒုက္ခဆိုတဲ့သဘောဝမှလည်းစိတ်သုံးနေတဲ့သုံးညသဘောအတ္တဆိုတဲ့သဘောဝမှစိတ်သုံးနေတဲ့သုံးညသဘောတွေကိုတွေ့ပြီဒါနဲ့သုံးညတ္တတမျိုးပဲနော်အဲဒီသုံးညသဘောကိုပဲအနိမိတ်္တစိတ်သုံးသမာဓိလို့ခေါ်ပါတယ်နိစ္စဒုက္ခအတ္တဆိုတဲ့အမှတ်နမိတ်တွေမှကင်းစိတ်နေတဲ့သဘောဝအပေါ်နဲ့ညီဝတ်စွာကပ်ပြီးဒီနေတဲ့စေတောသမာဓိစိတ်သမာဓိပဲအဲဒီသမာဓိကိုဒီနေရာမှာစိတ်ကြည်ကကရသမာဓိလို့လည်းခေါ်တယ်ခဏိကသမာဓိလို့လည်းခေါ်ပါတယ်ဒီလိုဆိုရင်ဒီအနိမိတ်ကစေတောသမာဓိကိုရရှိလို့တဲ့သူတော်ကောင်းကြီးယုံဉာဏ်ကြီးကိုသိအောင်ပထမကျွမ်းသာဖို့မလိုဘူးလားလိုအပ်တယ်ဝိညာဉ်ဉာဏ်သင်္ကာရဝိညာဉ်ခေါ်တဲ့နံခန္ဓာလေးပါးနံတရားတွေကိုလည်းသိအောင်ကျွမ်းသာဖို့မလိုဘူးလားလိုအပ်တယ်ဒီယုံဉာဏ်ဒီဉာဏ်တရားတွေကိုဖြစ်ပေါ်စေတတ်တဲ့ဆင်ရအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားတွေကိုသိသပြီးဖြစ်ဖို့မလိုဘူးလားလိုအပ်တယ်မသိသေးရင်တော့သိအောင်ပထမအကျိုးဆောင်ရနော်ဘာဖြစ်လို့လဲလုံငန်းတွင်တစ်ခုလုံးတဲ့အချိန်ခါမှာအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးစူပါသုံးတယ်ရမယ်တရားတွေကဒီဒုက္ခသစ္စာသမုဒယသစ္စာအမြင်ရတဲ့ယုံဉာဏ်ဉာဏ်တရားအကြောင်းတရားအကျိုးတရားတွေဖြစ်ပါတယ်ယုံမှမသိသိရင်ဒီယုံတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ခြင်းပြီးရှုတယ်ဆိုရင်ဒီကကြီးတွေခံကြပါမလားဟမ်နည်းနည်းလေးစဉ်းစားကြလိမ့်ဒါအဲ့တော့စဉ်းစားတွေးခေါ်မယ်အပိုင်းကြီးတော့ရောက်ပြီနန္ဒရားတွေကိုမှမသိသိရင်ဒီနန္ဒရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ခြင်းပြီးရှုမယ်ဆိုရင်လည်းပုံစံကြပါမလားမကြနိုင်ဘူးအကြောင်းတရားတွေကိုမသိသေးဘူးဆိုရင်လည်းဒီအကြောင်းတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ခြင်းပြီးရှုဖို့ကပုံစံကြပါမလားမကြနိုင်ဘူးနော်ဒီတော့ဒီယုတ်ရှင်ဉာဏ်ကိုပထမသိအောင်ကျင်းစားရမယ်ဒီလိုကျင်းစားလို့သိခဲ့ရင်ဒီဉာဏ်မျိုးကိုဘာခေါ်လဲနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်ယုတ်ရှင်ဉာဏ်ကိုပိုင်းခြားပြီးသိတတ်တဲ့ဉာဏ်တွေပဲဒီနာမရူပပရိစ္ဆေဒဉာဏ်ကိုရရှိအောင်ကျင်းစားတဲ့အပိုင်းမှာခုလိုသမာမရှိဘက်ကိုရရှိနေတဲ့သရောကောင်းကလမ်းနှစ်သွဲကြိုက်ချန်သွားလို့ရတယ်လမ်းနှစ်သွဲဆိုတာကယုတ်တရားကနေစပြီးသိသိလည်းရတယ်ယုတ်ကမထန်ကစရှုလည်းရတယ်နန္ဒရားတွေကနေစသိသိလည်းရတယ်နံကမထံကစရှုလည်းရတယ်ယုတ်ကမထံနဲ့နံကမထံသို့မဟုတ်ယုတ်ကိုသိသိချင်းနံကိုသိသိချင်းအတူတူပဲနော်အဲဒါဒီယုတ်ကမထံနံကမထံနှမျိုးရှိတဲ့အနေကကြိတ်ရတာစနိုင်တယ်ဆိုတာကသူကသမာဓိအကောင်းနေတဲ့သူကောင်းဖြစ်ချင်းကြောင့်အဲ့ကံကစနိုင်တယ်လို့ပြောတယ်နံကမထံကိုစရင်တော့ဇန္နန္တရားတွေကနေစပြီးရှုပါဆိုပြီးတော့ဝိတုဒိမေအထက်ကရကညွှန်ကြားထားတယ်အဲဒီယုတ်ကမထံကစမယ်ဆိုရင်တော့ဘာကနေစရှုရမလဲ။ဓမ္မကမထံကနေစရှုရတယ်။အလားတူပဲပုဂ္ဂိုလ်တယောက်ကသူ့လိုသမထကိုမတူထောင်တော့ဘူး။ဝိပဿနာကိုသူကတိုက်ရိုက်ပဲသွားနေတယ်။သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်လို့ခေါ်ပါတယ်။ဝိပဿနာတိုက်ရိုက်သွားခြင်းကဘာကနေစရှုရမလဲ။ဝိသုဒ္ဓိမေအထက်ကရကတော့ယုတ်ကမထံကနေစရှုပါဆိုပြီးသူကညွှန်ပြထားတယ်နော်။သူရဲ့ညွှန်ပြချက်ကိုဘုန်းကြီးလေးနဲ့ရုပ်ပြပါဘူး။ဝိသုဒ္ဓိမေအေကရဒုတိယတဲ့သံမြင့်တာ222မှာရှိပါတယ်။သုဒ္ဓဝိပဒနာယဏီကောဘာနာယမေဘောဘာသမထယဏီကောသတုဒ္ဓတုဘောဝန္တဏိယောကဏ္ဍတိသံတိသံဓာတုပရိက္ခမုခ၌ ဣညာတရမုခေနတိစီပတောဝဝိတာရတောဝသတ္တသောဓာတုယောပရိကနာတိသုဒ္ဓဝိပဒနာယဉ်ကပုဂ္ဂိုလ်ပဲဖြစ်ဖြစ်နံကမဏံကနေစပြီးဝိပဒနာကုန်မကုလို့ပဲယောကမဏံကနေစပြီးဝိပဒနာကုလို့တဲ့မမထယဉ်ကပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုပုဂ္ဂိုလ်နှလုံးမျိုးလုံးသည်ယောကမဏံကိုရှိတော်မယ်ဆိုရင်သတုတ္တဝါဝတ္တကမ္မတံဘိနဲ့ဖွင့်ဆောင်ထားခဲ့တဲ့အတိုင်းထို့သို့ဓာတိနိဗ္ဗာန်ကိုသိသိကြောင်းဖြစ်တဲ့လ ీల န်တို့တွင်အကျဉ်းဤအဖြစ်ဖြစ်စဉ်အကျဉ်းလ ీల န်အဖြစ်ပဲဖြစ်စဉ်ဓာတိနိဗ္ဗာန်ကိုစတင်သိသိပါဆိုပြီးဒီလိုပြောကြတာနော်။ဘာကြောင့်ဒီအင်္ဂါကြီးများကဒီလိုပြောကြရတဲ့လို့မေးရင်ဘုန်းကြီးတို့ကမ္မတံဘိမှာကမ္မတံ40ရှိတာမှန်တယ်ဝိပဿနာပင်ရောက်လာပြီဆိုလို့ရှိရင်ကမ္မထံကယုတ်ကမ္မထံနံကမ္မထံဆိုပြီးကမ္မထံ2မျိုးပဲရှိပါတယ်။အဲဒီကမ္မထံ2မျိုးတွေကယုတ်ကမ္မထံကိုမြတ်စွာဘုရားဟောရင်ဘယ်လိုဟောတယ်။ယထဘဂဝါရူပကမ္မထံနံကတိတောသင်္ခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝသတ္တသောဓာတုယောပရိကနာတိ။ယုတ်ကမ္မထံနံကမ္မထံ2မျိုးရှိတဲ့အ ਨੇ ကမြတ်စွာဘုရားဒီယုတ်ကမထံကိုဟောမယ်ဆိုရင်သင်္ခေပမနတိကာရအကျဉ်းနှလုံးသွင်းဤအစွမ်းအဖြင့်တော်လကဝိဒါရမနတိကာရအကျဉ်းနှလုံးသွင်းဤအစွမ်းအဖြင့်တော်လကသတုဓာတုဝဝထာနကတိတိသတုဓာတုဝဝထာကမထံကိုဟောတော်မူမြဲဓမ္မတာဖြစ်တယ်ယုတ်ကမထံရှိမဲ့ပဋ္ဌေယမြတ်စွာဘုရားဟောတော်မူတာကမထံဘယ်နှမျိုးရှိတယ်နံမျိုးဓဂမထံအကျဉ်းဤဓဂမထံအကျဉ်းဤဘယ်နည်းရှိတယ်နံမျိုးဒီလိုတကယ်ကြီးတွေဒီမကြီးတွေနည်းစဉ်းစားနော်ဘုရားဟောတဲ့အတိုင်းကျင့်တယ်ဘုရားမဟောတဲ့အတိုင်းကျင့်တာဘယ်တော့ကောင်းမလဲအေးဘုရားအပေါ်ယုံကြည်ရဲ့အပြစ်အဝါရှိတယ်ရင်တော့ဘုရားဟောအတိုင်းကျင့်တာကမိမိတို့မှာအကျိုးပေါ်ပြီးမကြည့်ဘူးလားသိနိုင်ပါတယ်ဒီတော့ယုတ်ကမထံကျုပ်ကမှာမြတ်စွာဘုရားကဓဂမထအကျဉ်းဤဓဂမထအကျဉ်းဤဒီနှစ်လေးဟောထားတော့ဓဂမထအကျဉ်းဤကိုမဟာတိပြရဏတုတ်တံမှာဟောထားတယ်ဓဂမထအကျဉ်းဤကတော့မဟာယောဂဝါဒတုတ်တံဓာတုဝိပင်္ဂတုတ်တံသမိဓမ္မဓာတုဝိပင်္ဂပါဠိတော်စတဲ့ထိုးထိုးဒေသနာတော်ဒီမှာမြတ်စွာဘုရားဟောကြားထားတော်မူခဲ့ပါတယ်အဲဒီဟောတော်မူခဲ့တဲ့အတိုင်းမိမိတို့ကကြည့်နေရင်တော့ဘုရားရှင်အလိုတော်ကြအတိုင်းယုတ်ဒီနန္ဒီကိုထိုးထင်းသိနိုင်တဲ့အဆင့်ရောက်နိုင်ပါတယ်ဒီတော့ဒီညဘုန်းကြီးကတော့ဓဂမထအကျဉ်းကြီးကိုကြည်ကျဲပြီးတော့ယုတ်တရားမျိုးကိုရှုပွားဖို့စနစ်ကိုဟောဖို့ရည်ရွယ်ထားပါတယ်ဓဂမထအကျဉ်းကြီးကိုမြတ်စွာဘုရားပြည်ပင်မဟောတော်မူတယ်လို့မေးရင်မဟာသတိပရဏတုတ်တံနာမည်ကျော်ဖြစ်တဲ့မဟာသတိပရဏတုတ်တံကဟောထားပါတယ်ဘယ်လိုဟောတယ်လဲဘုနာသဗြဟ္မိခဝေဘေကုဣမမေဝကာယယထာတိတံယထာပဏိဟိတံဓာတုသောပိသဝကတိအတ္တိဣမတမိကာယေပထဝီဓာတုအဘောဓာတုတိသောဓာတုဝါယောဓာတုတိဘိက္ခဝေခင်တန်ယံတုကုဏ္ဏသဗရဏံတမျိုးသောကဘိက္ခုယောဂဝဆရာယဟံတော်တိယထာတိတံဒီမြေတိုင်းသောယထာပဏိဟိတံသံမြေတိုင်းသောဣမမေဝကာယံဤရူပကာယတိကိုပင်လျင်ဣမတမိကာယေဤရူပကာယတိ၌ပထဝီဓာတုပထဝီဓာတိအတ္တိရှိ၏အဘောဓာတုအဘောဓာတိအတ္တိရှိ၏သီသောဓာတုသီသောဓာတိအတ္တိရှိ၏ဝါယောဓာတုဝါယောဓာတိအတ္တိရှိ၏ဣတိဤသောလျင်ဓာတုသောဓာတဘောအာဖြင့်သစ္စာဝကတိအတ္တိအတ္တိတလုံးစီတလုံးစီဆင်ញံတုံးကရှုပွားရနေပြီ၏ခန္ဓာကိုယ်ရရင်ရတဲ့အတိုင်းသွားရင်သွားတဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိပ်ရင်အိပ်တဲ့အတိုင်းဒီခန္ဓာကိုယ်ကြီးထဲမှာပထမဓာတ်ရှိတယ်အာဘောဓာတ်ရှိတယ်ဒီသောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်လို့ဒီလိုအတိအတိတလုံးစီတလုံးစီဆင်းရဲသုံးသပ်ရှုပွားပြီးနေပါဒါကဓဂမထံပြီးတဲ့ကံမနော်ဒီတော့ဒီဓဂမထံပြီးတဲ့ကံကိုကြည့်လိုက်မယ်ဆိုရင်ဘုရားရှင်ကြီးဓာတ်ကိုဘယ်နှပန်းရှုရမယ်လို့ခေါ်တယ်လဲဓာတ်၄ပါးဘယ်နှပါးလဲဓာလေးပါဘာလဲပရဝိဒအာဘောဓာသီသောဓာဝါယောဓာဟာကိုကိုရင်းနေတော့ဒါတော့ဆန်ကြလာပြီဟုတ်လားဒီတော့ ဓာတ်ကြီးလေးပါရှိတဲ့အ낵ကဘုန်းကြီးတို့နည်းနည်းလေးတော့ဘုန်းကြီးပြောချင်ပါတယ်ဒီကိစ္စမှာတက္ကမထံသုခတဲ့ပုဂ္ဂိုလ်တွေလည်းဘာကောင်းပါဠိနဲ့လို့ဘုန်းကြီးသင်တယ်နော်ဘုရားရှင်ကဓာတ်ကိုသုံးခုတည်းရှိပါလို့ပြောသလားလေးခုလုံးရှိပါလို့ပြောသလားလေးခုရှိပါလေးခုထဲမှာအဘောဓာတ်ကိုမပါဘူးလား
ပါပါတယ
်ဒါပေမဲ့အဘောဓာတ်လေးဘုဒ္ဓဘာရောက်တော့မဟုတ်ဘူးတွဋ္ဌိရတကောင်းနဲ့ရောက်တော့မဟုတ်ဘူးဝိတိလိုရံစကောင်းတဲ့ယုံကပထဝီဓာတ်ကဲတိသောဓာတ်ကဲဝါယောဓာတ်ကဲသုံးခုပဲရှိတယ်။ဒကာကြီးတွေနည်းနည်းနားလည်နဲ့အောင်ပြောမယ်ဆိုလို့ရှိရင်ပုဂ္ဂိုလ်တယောက်ကိုအတန်လက်ကလေးနဲ့ဂိုင်းကြည့်ပါ။ဂိုင်းကြည့်လိုက်လို့ရှိရင်အဲ့ဒီမှာမာရာပြော့တာ၊ကျန်းတာ၊ချောတာ၊လေးတာပေါ့တာသိနိုင်တယ်နော်။ဒီပုဂ္ဂိုလ်ရဲ့အတန်မှာပူတာအေးတာလည်းမသိနိုင်ဘူးလား။သိနိုင်တယ်။တွန်းကန်နေတဲ့၊ထောက်ကန်နေတဲ့၊လှုပ်ရှားနေတဲ့သဘောဝတွေလည်းသိနိုင်တယ်။ဒါသုံးမှာတော့သိနိုင်တယ်၊ဂိုင်းကြည့်လိုက်ဒါပေမဲ့ဒီပုဂ္ဂိုလ်ကျင်ငယ်တွေသွားနေတာမသွားဘူးလားဆိုတာဂိုင်းကြည့်ုံနဲ့သိပါမလားမသိဘူးယောစီးတဲ့သဘောကတော့ဂိုင်းကြည့်ုံနဲ့တော့မသိနိုင်ဘူးမှန်တယ်ဒါပေမဲ့လို့ဘုရားကအရှုခိုင်းတာအရှုမခိုင်းဘူးလားအရှုခိုင်းနေတယ်ဘုဒ္ဓဘာရောမဟုတ်လို့အာဘောဓကိုရှုလို့မရဘူးလို့ခေတ်ကပြောကြလို့ဘုန်းကြီးကဒါလေးနည်းနည်းရှင်းပြတာပါနော်ခုဘုန်းကြီးတို့နည်းနည်းလေးနားလည်လို့အောင်ဖြတ်ပြီးတခုပြောမယ်ဘုန်းကြီးဝတ်တဲ့တန်ခါရောင်လေးတကကြီးတွေလှမ်းကြည့်မြင်လားမမြင်ဘူးလားအဲ့ဒီတန်ခါအယောင်အစစ်လေးတွေဘုဒ္ဓဘာရောက်ဟုတ်မလားဒီအယောင်လေးကတကကြီးတွေမှလားထိတယ်မထိဘူးလားမထိပါဘူးနော်ဆိုလိုတာကဘုဒ္ဓဘာရောက်မဟုတ်ပေမဲ့သိနိုင်တဲ့ယုတ်ဒီမရှိဘူးလားရှိတယ်နားထောင်ကြည့်တော့ဟိုဘက်မှာဂါးတွေသွားနေတယ်မကြောက်ဘူးလားအဲ့ဒီအတန်ခါကဘုဒ္ဓဘာရောက်ဟုတ်မလားမဟုတ်ဘူးအနတ်တခုခုပေါ်တယ်အနတ်တခုခုပေါ်နိုင်ကြည့်မယ်ဆိုရင်အနောက်ကလည်းမသိနိုင်ဘူးလားသိနိုင်တယ်ဒါကလည်းဖုဒ္ဓဘာညောဟုတ်လားမဟုတ်ပါဘူးနော်ဒါကြောင့်ဖုဒ္ဓဘာညောမဟုတ်ပေမဲ့ရှုလို့ရနိုင်တဲ့ယုတ်တွေမရှိဘူးလားရှိတယ်ဒါကြောင့်ဘုရားရှင်ကတလေးပါရှုပါဆိုရင်မိမိတို့ကတလေးပါရှုဖို့တော့မလိုဘူးလားလိုအပ်တယ်ဒါတလုံးရှုရင်လည်းနိဗ္ဗာန်ရပါတယ်ဆိုပြီးတော့တချို့ကတော့အယူရှိကြပြန်တယ်ကိုယ်ကံချက်ကတော့သာဝကဟိသရုံနာတတုနာဣန္ဒြိသမေဝသမ္မတိသဝနိဗ္ဗာန်ပပုဏ္ဏိဆိုတဲ့မဟာအာမိဇ္ဇမနိစ္စေမူလပရိယာယသုတ်တအထကရာကိုကိုယ်ကံချက်ပါတယ်နော်သို့တော့အထကရာကတော့တတလုံးရှိရင်နိဗ္ဗာန်ရတယ်လို့ပြောလို့ရင်းတော့မဟုတ်ပါဘူးနော်ဒီဇာတ်ကြောင့်လေးကိုဘုန်းကြီးနည်းနည်းလေးပြညာတော့ရှင်းပြခြင်းပါတယ်ဘုံသားလွတ်လင်ငါးရာတော့သူတို့ကဉာဏ်သိခဲ့ကြတယ်ဝိရင်သုံးဘုံမှာတစ်ခါကန်းခတ်တက်မြောက်တဲ့သရောကောင်းတွေဖြစ်ကြပါလေ။ဝိရင်ကျန်းဒီမှာအနိစ္စရကိုရှာဖွင့်ကြည့်လိုက်တဲ့အခါအနိစ္စရကရှာလို့မရဖြစ်နေတယ်။ဘုရားရှင်ရဲ့သာသနာတော်ကလည်းပွင့်နေစားဖြစ်တော့နာမည်ကြီးကြစည်းစားဖြစ်နေတယ်။နာမည်ကြီးစားဖြစ်နေတဲ့အချိန်ခါကျတော့တို့မိတ်ဆွေတွေစူပေါင်းတန်ရင်ပြီးတော့ရှင်ဂေါရမရဲ့သာသနာတိအနိစ္စရဘယ်လောက်ရှိတယ်သိရအောင်တို့ဝင်ရောက်ပြီးရှင်ပြကြလို့ဆိုတန်ရင်လိုက်တော့ပုဂ္ဂိုလ်တွေကလည်းသတိမှမေးကနောက်ဆုံးဘဝရှိတဲ့ယဟန္တာကိလေအေကံဖြစ်မဲ့ပုဂ္ဂိုလ်တွေဖြစ်ခြင်းကြောင့်ဉာဏ်ကလည်းအလွန်ထက်စိတ်ဓာတ်တွေကလည်းအလွန်တမ်းပါတယ်။နောက်ကတော့ဒုံလကဆင်းရဲလို့တော့ဝိကြအောင်ဆိုတဲ့ပုံစံမျိုးနော်။မဟုတ်ဘူးနော်။ဟုတ်တယ်ဘယ်နဲ့လဲဒုံလကနေ။တပြီးတော့တမလောက်တော့ဒုံလကဝင်လိုက်မယ်။အဲဒီလိုပုံစံမျိုးကဟုတ်တယ်လား။မဟုတ်ဘူး။ဘုရားလင်းဒုက္ခပြိမှလောကလောကဖြစ်တဲ့အနှစ်သာရတွေကိုတို့ရက်အောင်ရှာဖွေမယ်ဆိုတဲ့ဒီစိတ်ဓာတ်ရှိတယ်။ဉာဏ်အတုညိအိစိတ်ဓာတ်စိတ်တွေရှိဖို့မလိုဘူးလား။ဒါကပဲအထုတ်ကြီးတွေပြင်ပြင်နဲ့ဆိုလို့ရှိရင်တကယ်ကြီးတရားကရဖို့လွယ်ပါမလားမလွယ်ဘူးနော်မျက်နှာတော်တကယ်ကြီးတော့ဟင်လွယ်ပါမလားမလွယ်ဘူးနော်သူ့ရောက်လာတဲ့ခါမှာမိခင်လေးတွေကြီးပါသိတဲ့ဘလို့မြင်တယ်နော်ဟိုတိုင်ဝမ်ကနေလာခဲ့ကြတယ်နော်ခုဘုန်းကြီးကြီးသွားမယ်ဆိုလို့တော့သူတို့ဘောက်ကထွက်လာတာတရားမရမချင်းဘယ်တော့မှမပြန်ဘူးဒီစိတ်ကနေလာကြမကောင်းဘူးလားဟင်ရှင်းဖို့မကောင်းဘူးဟင်ကျုပ်ကလင်ကောင်းနေမလီဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့ဟုတ်လားသိကြကိုမြင်းမြန်းထန်ထန်ခါရတယ်ဒီတော့အဲဒီဘုံသားလူလင်900ကသာသနာဘုံကိုဝင်ရောက်ပြီးရှင်ပြုတ်လာတဲ့အချိန်အခါမှာဘာဖြစ်လာသလဲဆိုတော့ဉာဏ်ကြီးကလည်းသိဖြစ်တယ်နောက်ဆုံးယဟန်ကဖြစ်မဲ့နောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်ရင်းချင်းချင်းကြောင့်ဉာဏ်ကလည်းအလွန်ထက်တော့ဘုရားရှင်တရားတော်တွေကိုတင်ယူလိုက်တဲ့အချိန်အခါမှာလွယ်လွယ်လေးနဲ့တတ်သွားလွယ်လွယ်လေးနဲ့တတ်တဲ့အချိန်ကကြတော့ဒီလွယ်လွယ်လေးနဲ့တတ်တဲ့နဲ့ပတ်သက်ပြီးဒီကိစ္စမယုံတော့မရှိနိုင်တော့ဘုန်းကြီးနည်းနည်းတတိယလိုပြောလိုက်အောင်ဘုန်းကြီးကျောင်းသားမှာကျောင်းသားလေးတယောက်ရှိနေ ဒီကလေးကကိုကြောင်နိုင်တိုင်းနေပါလေသူ့ကိုတခါတယောက်ကမေးပြီးတယ်ဟိကောင်မင်းစားတစ်ခေါက်ကိုဖတ်လိုက်ရင်မှတ်မိအောင်အလွတ်ရအောင်မင်းဘယ်နှခေါက်လောက်ဖတ်ရလဲတစ်ခေါက်ပဲဖတ်ရတယ်ဘာပြဿနာပေါ်လဲဆိုတော့တက္ကသိုလ်ကဆရာသမားတွေစာတင်ပြီဆိုလို့ချင်းသူကထိုင်ငန်းထောင်နေလိုက်တယ်အထူးသဖြင့်ရာဇဝင်ပေါ့ရာဇဝင်ကိုထိုင်ငန်းထောင်နေတဲ့အခါဆရာမကြီးပြောဆိုတာမဟုတ်ဘူးဆိုချက်ချင်းထားတယ်ဆရာမပြောတာမဟုတ်ဘူးကိုညင်းကြည်လေးတို့အကုန်လုံးမှတ်မိတစ်ခေါက်ဖတ်ထားတာတစ်ခေါက်ဖတ်ထားတာဒီတော့ပြောနေတာကကိုခင်မတော်ဒီလိုပုံကိုယ်ရှင်ရှိရင်ဆိုရင်ရှိတာခစ်တာယဟန်နာပြည့်တဲ့ပုံကိုယ်ကဒီကပုံပြီးတော့ဉာဏ်ကောင်းတဲ့ပုံကိုယ်မရှိနိုင်ဘူးလားရှိနိုင်တယ်နော်ဘုရားတရားတစ်ခေါက်ကြားရုံနဲ့တို့ကတင်းချာချင်တင်းလို့တက်သွားတယ်နားလည်သွားတယ်အလားတူပဲခွန်ကြီးဒီကကြီးတယောက်သူ့ဘုရားရဲ့မူတော်ကနာမည်ပြောဖြစ်တဲ့တက္ကသိုလ်ရှင်ပဲစက်ပြီးတော့သူ့ကိုခွန်ကြီးတို့မေးကြည့်တယ်သူငယ်ချင်းကိုဝိတုံကဆိုလို့ရှိရင်ဒီမနေ့ရှင်းလိုက်ရင်ခန္ဓာ900ရတယ်ဒီကိစ္စရှင်းလိုက်ကြည့်တာနော်အဲဒီတော့ဘုမဟုတ်ဘုသိချင်းနဲ့အဲ့တော့ဘုန်းကြီးကြီးတော်ရဲ့ဆရာတော်တစ်ပါးနဲ့တို့မြင်းညာမှာစတင်တော့ကြီးတော်ရဲ့ဆရာတော်ကနေဒီကိုရင်တော့အပြောကြည့်လာတယ်ဘုမဟုတ်သိအောင်ဆိုပြီးတော့အမတန်ချက်ပြီဆိုရင်ရှင်းလာတဲ့အရိယာကာရကြီးတစ်ခုပြက်ထားတယ်တပိစင်းနေရင်နဲ့ဒီကိုရင်နဲ့တွေ့တော့ဒီကိုရင်ကိုကိုရင်ဒီမှာဦးဇင်းရှိကဂါဒတကုရွတ်ပြမယ်။ဂရိဂါဒကုပြီးတော့ပြန်ရွတ်ပြ။အဲအရှင်းပြရွတ်။သူကတစ်ခေါက်ကြားလို့ရှင်ရတယ်ဉာဏ်မယ်။ဟုတ်မဟုတ်ကိုဘုန်းကြီးဆရာသမားကလည်းစမ်းကြည့်တာ။ခက်မင်းဆိုတဲ့အရိယဂါဒကြီးကိုရှင်းရတယ်တစ်ခေါက်ရွတ်ပြတော့တယ်။ကိုကြီးရွတ်ဆန်းဆဲရွတ်ခင်းလိုက်တော့တန်းနေတာပဲ။ဘယ်လောက်တင်လာဆိုတော့မဟုတ်ဘူး။တစ်ခါရပ်ပြီးလေဆိုတာဘယ်တော့မှမမေ့ဘူး။ဒါကတိတ်တန်ဖို့ကြည့်။ရှင်အနန္ဒာတို့ရဲ့ဉာဏ်မျိုးပဲ။ဆောင်းလောက်လောက်ကြာတော့တစ်ခါတွေ့တယ်ကိုကြီးခုတလောက်ကဘာသာပြန်ရုပ်ပြန်ဆိုနှက်ဆောင်ပြလိုက်တယ်တလုံးမှမလွယ်ဘူးအဲ့ဒါတော့ကောင်းတဲ့ဉာဏ်မျိုးကြီးဘုခင်မှာရှိပါတယ်အလားတူပဲဒီပုံနဲ့လူနဲ့ငါရကလည်းအဲ့ဒီလိုဉာဏ်မျိုးဖြစ်နေဖြစ်နေတော့ဒီဉာဏ်မှာပရိနိဗ္ဗာန်မှန်လေးတွေကဝင်လာပြန်တယ်ရှင်ဘောဓမဟောနေတဲ့တရားတွေကလက်မခေပုံတို့တင်လိုက်လောလောလေးနဲ့တက်ထားပဲလိမ့်လုံးကကံကံတကရိယာဝိပါခဏတဓာရီကလွဲပြီးသူဘာမှမဟုတ်နိုင်ပါဘူးဆိုပြီးတော့ဘုရားအပေါ်နဲ့မတိလေးစားလူတွေဖြစ်လာတယ်။မတိလေးစားဖြစ်လာပြီးတော့ပရိယတ်တိတရားတော်ကိုလည်းကြားကြနေတာမနာတော့ဘူးသိတယ်။တံပိုးမထားတော့တံပိုးမထားတဲ့အတွက်ဒီပုဂ္ဂိုလ်ရဲ့မမနာကိုကျဲတင်ကလှမ်းကြည့်လိုက်တော့ဒီမမနာရဲ့ကိုမနိုင်ထုတ်ခဲ့ဘူးဆိုရင်ဒီအန်ဒီရဲ့အရတ္တဘုံအာဒီသောမြေဥပ္ပလိတိကပစ္စယတ္တိပြီးတော့ပြစ္စည်းကုန်တော့မယ်။ဒီမာနတွေဆိုတော့ငါဖျားချိုးပြီးမှဖြစ်တော့မယ်ဆိုပြီးတော့မြတ်စွာဘုရားကဒီလောက်တန်ကိုခေါ်တာ။နောက်တစ်ခုကဘုန်းကြီးပြောချင်တာလေးကတော့စိတ်ချပါမယ်။ဒီဟန်ဒီဟာဒီမာနတရားကြီးကြီးရတာဘာကြောင့်ဒီလိုကြီးရတယ်ဆိုတဲ့သူတို့ရဲ့အတိတ်ဇာတ်ကြောင့်ကိုပြန်ပြီးဆန်းစစ်ကြည့်လိုက်တဲ့အခါအတိတ်ဘဝတစ်ခုမှာဥစဉ်တော်ဘုရားအလောင်းတော်ကဒိသာဘမုခဆရာကြီးဖြစ်ပါတယ်။ဒီဘုံနဲ့လူရင်း900ကဒီသီတာဘုံမကဆရာကြီးရဲ့တပြည့်900ဖြစ်တယ်။အဲဒီဘုံကမှားလဲသူတို့ကအလားတူပဲ။ဆရာကြီးကမှပညာရှင်တွေလိုက်တော့လည်းလည်းတက်တော့ဆရာကြီးကမတိလေးစားလုပ်ကြတယ်။အဲဒါနဲ့ဆရာကြီးကသူတို့ရဲ့မမန္တရီဆိုအဲဒီဆုံးကနေတက္ကံဂါထာလေးတစ်ခုပွက်ပြီးတော့နှိမ်ချခဲ့ဘူးတယ်။ဒါတော့အချင်းစမ်းမြုပ်ခံရတဲ့ဘုရားလောကရှိတယ်လို့အချင်းရဲ့စမ်းမြုပ်မှုကိုမခံရတဲ့ဘုရားလည်းလောကမှာရှိပါတယ်အဲ့ဒါဘယ်လိုလုပ်ရလဲဆိုတဲ့ဒီမျိုးကလေးတစ်ခုကိုဂါထာသကဝေဖြစ်နေမေးသူတို့မဖြစ်နိုင်ရဘူးမဖြစ်နိုင်တဲ့အခါကျတော့ဒီသာဘုံမကံဆရာကြီးကဒီတပည့်တို့လောကမှာမကုန်းတစ်ခုကြားကောင်းပုံတဲ့ဘုရားချင်းဒီပဲမဲ့လို့အဲ့ဒီဘုရားရှင်တဲ့မှာပညာရှိဆိုတဲ့တယောက်တည်းသာရှိတာပါဆိုပြီးဒီလိုမာနကိုနှိမ်ချပေးခဲ့ရဘူးအဲ့ဒီအတိတ်ကဒီလိုပညာမှန်လေးတွေကိုတက်ကြွပြန်မှုနဲ့မမနာအရှင်ဝါဒီတွေကခုနောက်ဆုံးယဟန်ဖြစ်မဲ့ဘောကယဟန်နာဖြစ်မဲ့ဘောကအန်တိဒီအရှင်ဝါဒီကတတ်ပြီးပန်းလာတယ်။တတ်ပန်းလာတဲ့အတွက်ကြောင့်ဘောဓကြီးတဲ့ပုဂ္ဂိုလ်ကဘောကစေတိုင်းဒေါသကြီးတယ်။မာနကြီးတဲ့ပုဂ္ဂိုလ်ကလည်းဘောကစေတိုင်းလို့ဒီမာနတွေကိုမပယ်စွန့်ခဲ့ရင်ဘောကစေတိုင်းမမနာတွေကလည်းကြီးရောကြီးတယ်။လောဘကြီးတဲ့ပုဂ္ဂိုလ်ကတော့ဘယ်လိုလုပ်လဲ။ဟင်အဲ့ဒီလောဘကိုမပယ်စွန့်နိုင်ရင်ဘဝဆင်းတိုင်းဆိုလို့ဒီလောဘကနေလိုက်ပြီးကြီးတယ်ပြောဖို့မကောင်းဘူးလားဒီကောင်းပါဒါကြောင့်ဘုရားရှင်ရဲ့တရားတော်တွေကိုခုလိုနိုင်နေတဲ့အချိန်မှာငါတို့ရဲ့စိတ်ကြက်ကလေးကိုတို့ပြုတ်ပြင်ကြောင်းနေပြီးနေဒီလောဘတွေကျင်းရှင်းသွားအောင် ငါတို့ရဲ့စိတ်ဓာတ်မှာဒီဒေါသတွေပြင်းရှင်တော့အောင်ငါတို့ရဲ့စိတ်ဓာတ်မှာဒီမောဟတွေပြင်းရှင်တော့အောင်ငါတို့ပြုလုပ်ပေးမယ်ဆိုတဲ့ဒီစိတ်ဓာတ်မွေးမြူဖို့လိုတယ်လောဘကင်းရေးကဘာအရေးလဲငငယ်ရေးစံလုံးနဲ့ပြောရတော့မဟုတ်ဘူးတော့တို့အရေးပဲဟုတ်တယ်မလားဒေါသကင်းမှုကကိုယ်အရေးပဲမောဟကင်းမှုလည်းကိုယ်အရေးပဲတခြားအရေးတွေကကိုယ်အရေးဟုတ်သလားမဟုတ်ဘူးဘာဖြစ်လို့လဲဒီလောဘဒေါသမောဟတွေကဒီကံကြီးတွေကိုအမြဲအောင်ဆက်ချတော့မှာအမေရောက်ဆက်ကြောက်ရုံနဲ့မဟုတ်ဘူးဘဝတိကျောင်းမှာလည်းထောင်းထောင်းထောင်းထောင်းနဲ့လျှောက်ပြီးဖြစ်ပြီးတော့နေမယ်ဆိုရင်တော့ဘုရောကောင်းလို့ရင်ကြားဘူးပွဲဝင်လို့ရပါမလားမရနိုင်ဘူးခုဒီမှာတူတော့ပွဲဝင်လို့မရဖြစ်နေနေချွတ်တန်တဲ့မမနာလေးရှိမှပွဲဝင်လို့ရတယ်ဒါဘုရားကတည်းကဘာပွဲလဲရတ္တမေရတ္တဖို့ဆိုတဲ့ပွဲကြီးကိုဝင်လို့ရတယ်ဒီမမနာရှိနေရင်ဒီရတ္တမေရတ္တဖို့ဆိုတဲ့ပွဲကြီးကိုဝင်လို့ရပါမလားမရဖြစ်နေပြီငါတို့ပဲရောက်ခဲ့ပြီဒီမန္တကြီးတခွန်းသားတဲ့ဒီလိုဆက်ပြီးတော့တန်တန်ကြီးသွားကြရင်တော့တို့ရတ္တမုံရနေတဲ့အာမိသောဖေယဥပ္ပနိညပိစ္ဆယတ္တိတွေပြည့်စုံကုန်တော့မှာပဲဆိုပြီးတော့ဘုရားရှင်ကဒီမူလပရိယယတုတ်တန်ကြီးကိုဟောပြီးတော့မူခြင်းဖြစ်တယ်ဒီမူလပရိယယတုတ်တန်ကြီးကိုဟောတော်မူလိုက်တဲ့အခါတုတ်တန်ရဲ့ဟောပုံစနစ်ကလည်းတော်တော်လေးခက်ခဲတော့အေဂရာမြတ်ကဖွင့်ထားတော့လေဒီအေဂရာကိုနားလည်နိုင်တဲ့စွမ်းအားဟုတ်အနောက်တိုင်းကပုံကိုယ်ကြီးမရှိကြဘူးအနောက်တိုင်းကပါဠိလန်ဒန်ပါဠိအသင်းကနေပြီးတော့ဒီတုတ်တန်ကြီးဘာသာပြန်ဖို့ရအတွက်အခက်အခဲတွေကြုံနေတော့လယ်ရီတော်ဘုရားကနှမ်းပြီးတောင်းပန်တဲ့အတွက်လယ်ရီတော်ဘုရားကနားလည်အောင်ဆိုပြီးတော့အထင်ကရအစ်စ်တက်ကိုရေးသားပြီးရှင်းပြပြတော့မုခေအဖားတယ်တရုတ်ကြီးအခက်အခဲတယ်အဲ့ဒီခက်ခဲတဲ့တုတ်တန်ကြီးတခုကိုဘုရားရှင်ကဘာကြောင့်ဟောရတယ်လဲလို့မေးရင်တော့မာနဝိသနတံမာနကြီးနေတဲ့ပုဂ္ဂိုလ်ရဲ့မမနာတွေကိုနှိမ်ချိုးဖို့ဆိုတဲ့ဥဒိညက်ဖြင့်မြတ်စွာဘုရားကဒီသုတ်တံကိုဟောတော်မူခြင်းဖြစ်တယ်။ကျွန်းတန်းဝင်ဖို့ရန်ဆိုတဲ့ဥဒိညက်ဖြင့်ဟောတော်မူခြင်းဟုတ်လား?မဟုတ်ဘူး။ဟောတော်မူတဲ့အချိန်ခါမှာဘယ်လိုဟောတယ်လို့မေးတော့အစပိုင်းမှာအန္တဗုဒ္ဓရှင်ခေါ်တဲ့ပညာမျက်စိကန်းနေတဲ့ပရမတ္ထဉာဏ်ပညာမျက်စိကန်းနေတဲ့ပုဒ်တော်ရှင်ငမိတ်သားကလည်းပထမဋ္ဌကိုငါလို့သိတယ်။ငါဟာလို့သိတယ်။ငါရဲ့အတ္တလို့သိတယ်။ဒါကိုနားလည်လိုက်အောင်ထပ်ပြီးဘုန်းကြီးနည်းနည်းလေးတော့ရှင်းပြမယ်။ဒကာကြီးတွေကထိုင်ရဲ့အချိန်ခါမှာပြောနေတောက်မနေဘူးလား။တောက်နေရင်ဟိုတရားကိုသွားပြီးပြောလိုက်တော့မလို့ပြောလိုက်။ကွာတရားထိုင်နေတာဘုန်းကြီးလည်းတရားရှင်းလိုက်တာ။ငါပြောတယ်ကိုတောက်သွားတာပဲမပြောဘူးလား။ပြောတောက်တာဘာပြောလဲ။ငါပြောတောက်နေ။ဟောမပြောဘူးလား
။ပြောတယ
်။ငါပြောတောက်နေဆိုလို့ရှိရင်ဒါပထဝီဓာတ်ကိုငါဟာလို့ငါလို့သွန်းသွင်းနေတာအဲဒီတော့ပထဝီဓာတ်ကိုငါလို့သွင်းတယ်ငါဟာလို့သွင်းတယ်ငါရဲ့အတ္တလို့သွင်းတယ်ဒိဋ္ဌပုဂ္ဂိုလ်လို့ခေါ်ဆိုအပ်တဲ့ဘုဒ္ဓဘာသာတရားနဲ့အနန္တပုဂ္ဂိုလ်တွေကတော့ဒသိဒိဋ္ဌအဖြစ်နော်ဒီပထဝီဓာတ်ကိုငါလို့လည်းသွင်းသေးတယ်ငါဟာလို့လည်းသွင်းတယ်ဒါပေမဲ့ငါရဲ့အတ္တလို့တော့မသွင်းဘူးယဟန္တာပုဂ္ဂိုလ်ကတော့ဒီပထဝီဓာတ်ကိုသိတဲ့အပိုင်းမှာငါလိုလည်းမသိဘူးငါဟာလိုလည်းမသိဘူးငါရဲ့အတ္တလိုလည်းမသိဘူးဘယ်လိုသိလဲအနိစ္စလိုပဲအမြဲသိတယ်ဒုက္ခလိုပဲအမြဲသိတယ်အနတ္တလိုပဲအမြဲသိတယ်အစွန်းသုံးခုပြုတ်ပြီးသိဒီတော့ကုသဇင်ကတဏှာဇင်ဒီငါလို့သိတာကမာနဇင်ငါဟာလို့သိတာကတဏှာဇင်ငါရဲ့အတ္တလို့သိတာကအတ္တဇင်တဏ္ဍဇွဲမာနဇွဲအတ္တဇွဲဒီအတ္တဇွဲကိုတိတိဇွဲလို့လည်းခေါ်ပါတယ်အတူတူပဲဒီတော့ဇွန်လိုရကဘုဒ္ဓရှင်ငမိုက်သားကဒီပထဝီဓာတ်ကိုသိတဲ့အခါတဏ္ဍဇွဲမာနဇွဲတိတိဇွဲအစွဲသုံးခုဖြင့်သိတယ်သိက္ခာပုဂ္ဂိုလ်ကတော့တိတိဇွဲပြုပြီးတော့တဏ္ဍဇွဲမာနဇွဲအချို့ဝဲနဲ့သိတယ်အတ္တကခေါ်တဲ့ယန္တပုဂ္ဂိုလ်ကတော့တဏ္ဍဇွဲမာနဇွဲတိတိဇွဲအစွဲသုံးခုပြုပြီးတော့သိတယ်ဘုရားရှင်ကလည်းတဏ္ဍဇ္ဇမဏ္ဍဇ္ဇတိတိဇ္ဇအစသုံးခုပြုတ်ပြီးတော့ပဲတည်တယ်။သုံးနေတော့ပုဂ္ဂိုလ်အမျိုးအစဘယ်နှခုဖြစ်ပါလဲ ?4 ခု။နော်။4မျိုး။ပုဒ္ဒဇင်္ဂမိုက်သားက1မျိုး။သစ္စာပုဂ္ဂိုလ်က1မျိုး။အတ္တကယန္တာပုဂ္ဂိုလ်က1မျိုး။ဘုရားရှင်က1မျိုး။သုံးလိုက်တော့ဘယ်နှမျိုးလဲ ?4 မျိုး။အဲ့ဒီပုဂ္ဂိုလ်4မျိုးရှိတဲ့အ ਨੇ ကအာမောဇ္ဇကိုလည်းပုံစံတူပဲဘုဒ္ဓရှင်ငမိတ်သားကတဏှာဇ္ဇမဏ္ဍဇ္ဇတိတိဇ္ဇအစွန်းသုံးခုနဲ့ပြီးတယ်။သစ္စာပုဂ္ဂိုလ်ကတိတိဇ္ဇပြုပြီးတော့တဏှာဇ္ဇမဏ္ဍဇ္ဇအချို့ဝဲနဲ့ပြီးတယ်။အသစ္စာပုဂ္ဂိုလ်ကတော့တဏှာဇ္ဇမဏ္ဍဇ္ဇတိတိဇ္ဇအစွန်းသုံးခုပြုပြီးပြီးတယ်။တဏ္ဍာကရခေါ်တဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်ဒီဟာလဲ ဒနာသမဏတတိဒီဆိုအစသုံးခုပြုတ်ပြီးတော့ပဲသိပါရဲ့အလားတူပဲဒီသောတတ်ကိုဝါယောတတ်ကိုပုံသာလူပဲသိတယ်ဆိုပြီးတစ်လုံးစီတစ်လုံးစီဖျက်ဆင်းတာခွဲခြားခေါ်လိုက်ခေါ်လဲပြီးတော့ဒေသနာတော်ကဒီလိုခေါ်တဲ့စနစ်ကတော့ဓမ္မဒိဋ္ဌာနပိုင်းလို့ခေါ်တယ်ဓမ္မသဘာဝနေကောတဲ့ဥစ္စာပေးပြီးတော့ခေါ်တော့မူရင်းဖြစ်တယ်အဲဒီလိုခေါ်ရကနေဓလိပါလေးဟောပြီးတော့ဘုရားကြီးကဖြတ်ခနဲ့ဆိုဒေသနာတော်ကိုပုဂ္ဂလဒိဋ္ဌာနပိုင်းကြောင်းလိုက်တယ်လူတွေကနဲ့လေကိုပြမာတွေကိုဒီဘုဒ္ဓသင်္ခါဘယ်လိုသိတယ်သစ္စာကဘယ်လိုသိတယ်အတ္တကကဘယ်လိုသိတယ်တဏှကဘုရားရှင်ကဘယ်လိုသိတယ်စသည်ဖြင့်ဘုံသာလူပဲကြောင်းသွားတယ်လူတွေကကြတော့ဘုဒ္ဓသင်္ခါတဏှသမဏသတိတိဆိုရင်းသိတယ်ငါလို့သိတယ်ငါဟာလို့သိတယ်ငါရဲ့အတ္တလို့သိတယ်ငါသားလို့သိတယ်ငါသမီးလို့သိတယ်ငါသတိလို့သိတယ်ငါမီးလို့သိတယ်ငါအဖိုးကြီးလို့သိတယ်ငါအဖွားကြီးလို့သိတယ်အဲဒီဘုံသာစနစ်ဖြင့်သိတယ်သင်္ခါပုဂ္ဂိုလ်ရင်ကြတော့ဒိဋ္ဌိဆွပြုတ်ပြီးတော့ငါပဲငါဟာပဲဆိုတဲ့ဒီအစွဲအချုပ်ဝဲနဲ့ပြီးတယ်။ဘာသင်္ခါပုဂ္ဂိုလ်ရင်ကြတော့ဒနာသမဏသတိတိဆိုအစွဲသုံးခုလုံးပြုတ်ပြီးအနိစ္စဒုက္ခအနတ္တလို့ပုံမှန်အမြဲတမ်းသိတယ်။တဏ္ဍကရဘုရားရှင်လည်းအစွဲသုံးခုပြုတ်ပြီးတော့ပဲအနိစ္စဒုက္ခအနတ္တတရားတွေပဲလို့ပုံမှန်အမြဲတမ်းသိပါတယ်။အဲဒီလိုအသိဉာဏ်နဲ့ပွားထားဘုံကို30ဘုံကိုပြင်ဆင်ပြီးတဲ့မြတ်စွာဘုရားကဟောတော်မူလိုက်။ဟောတော်မူလိုက်တဲ့အခါမှာပြဿနာကဘာကုန်လာလဲ။ဓမ္မဒိဋ္ဌာနပိုင်းမှာပရမတ္ထသစ္စာတရားတွေနဲ့ပတ်သက်ပြီးဖြန့်ရှင်းတာတလေးပါပဲဟောသွားတယ်။ပြီးတော့မှဒေသနာတော်ကိုပုဂ္ဂလဒိဋ္ဌာနပိုင်းကြောင်းသွားလိုက်တဲ့အတွက်ဒီပုဂ္ဂိုလ်လေးမျိုးတို့ဒီတတိလေးပါအပေါ်၌ဇာလင်းရင်အသိဉာဏ်ကွာဟချက်ရှိပြီးတော့တခြားတခြားပရမတ္ထတရားတွေအပေါ်၌အသိဉာဏ်ကွာဟချက်မရှိလေရောသလားဆိုတဲ့ဒီပြဿနာပေါ်လာတယ်။အဲဒီပြဿနာကိုဖြေရှင်းဖို့ရန်အတွက်အထက်ကရာဆရာတော်များကမင်းတင်ပါဠိတော်ကြီးမှာရှင်မသီသီမထေရဟောထားတော်မူတဲ့လက္ခဏာဟာရနိတိကြီးကိုထုတ်ဆောင်ပြီးတော့ရှင်းလင်းတင်ပြထားပါတယ်နော်မူလဗန္ဒန္တအထက်ကရပရမရသမိက35ဘောင်းဒီလောက်မှာရှိပါတယ်နော်ဒီလက္ခဏာဟာရနိတိကြီးကဘာဆိုလိုတယ်လဲလို့မင်းရင်ပရမတ္ထဓာတ်တည်းတဲ့ကဓာတ်တစ်ခုကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃တန်တင်ပြီးတော့ဝိပဿနာခြုံပန်းသုံးသပ်ဖို့ရမြတ်စွာဘုရားဟောကြားတော်မူပြီးဆိုရင်ဘုရားမထတ္တဏိတဲ့ကလက္ခဏာချင်းတူနေတဲ့တရားတွေကိုလည်းပုံစံတူပဲရှုရမယ်လို့ဒီယူဆရတယ်ဆိုပြီးတော့သံမေကျမ်းခန်ယူဆဖို့ဤစနစ်ထုံးတစ်ခုကိုရှင်မကြီးစီမတင်မြတ်ကနိတိပါဠိတော်ဒီမှာဟောကြားထားတော်မူခဲ့ပါတယ်သူဟောကြားချက်ကလက္ခဏာဟာရအနိတိနည်းလို့ခေါ်ပါတယ်နည်းတွေကတော့တခြားနည်းတွေလည်းဟောပါတယ်နော်ဒီနေရာနဲ့သက်ဆိုင်နေတာကတော့လက္ခဏာဟာရအနိတိနည်းပဲအဲ့ဒီနည်းကိုဘုရားကပြုတာအနက္ခရာဆရာတော်ကဘာဖွင့်လဲ။ဓာတိလေးပါးကိုဓာတိလေးပါးမှာသူပုဂ္ဂိုလ်လေးမျိုးတို့အသိဉာဏ်ကိုဟားချက်ရှိတယ်လို့ဓာတိလေးပါးနဲ့ရုပ်ပဏလက္ခဏာချင်းတူနေတဲ့ကျန်နေတဲ့ဥပါဒါယုတ်24မျိုးမှာလည်းပုံစံတူပဲခွာဟားချက်ရှိပါလေ။အတူတူပဲ။ဆိုလိုတာကဘုရားရှင်ငမိုက်သားကကျန်နေတဲ့ယုတ်တရားတွေကိုလည်းငါပဲငါဟာပဲငါရဲ့အတ္တပဲလို့အစွန်းသုံးမျိုးနဲ့သိတယ်။ဒိဋ္ဌကပုဂ္ဂိုလ်ရင်ကြတော့ဒိဋ္ဌိဆိုပြုပြီးတော့တဏှာသမဏသအဖြစ်ဝဲနဲ့သိတယ်။အတိဃပုဂ္ဂိုလ်ယဟနာပုဂ္ဂိုလ်ရင်ကြတော့တဏှာသမဏသဒိဋ္ဌိဆိုအစွန်းသုံးခုပြုပြီးတော့အနိစ္စပဲဒုက္ခပဲအနတ္တပဲလို့ပုံမှန်သိတယ်။အမြဲတမ်းသိတယ်။ဘုရားရှင်ကြတော့လည်းတဏှာသမဏသဒိဋ္ဌိဆိုအစွန်းသုံးခုပြုပြီးတော့အကုန်လုံးပဲပုံမှန်သိနေတယ်အခက်ခဲသိနေတယ်နော်။အဲဒီလိုကွာခဲ့ရှိတယ်ဆိုပြီးတော့ဒီလက္ခဏာဟာရနိတိနည်းကိုထုတ်ဆောင်ပြီးတော့ရှင်းထားတယ်။ဘာဖြစ်လို့မြတ်စွာဘုရားကကုန်းစင်အောင်မဟုတ်တယ်လို့မင်းရင်ဘုန်းကြီးတို့ဒီယုံလောကမှာဓာတိလေးပါးကအမှန်တရားဖြစ်ပါတယ်။ယံကြီးတဲ့ယုံရတဲ့ကဒီဓာတိလေးပါးကိုပြည်ပြည်ပြီးမှအမြောင်ဓာတ်ကလေးတွေစိုက်ရပြီးဖြစ်ပေါ်လာရတဲ့ယုံရဓာတ်ကလေးတွေဖြစ်ပါတယ်။ဒါကအကြောင်းတစ်ခု။နောက်ဆုံးတစ်ခုကဒီတော့ကမှဝိပဿနာရှုဖက်ကိုမြတ်စွာဘုရားကဥစ္စာပြီးဟောနေခြင်းမဟုတ်ဘူး။ဒီဟန်တို့ရဲ့မာနကိုနှိမ်ချိုးပေးနေခြင်းသာဖြစ်တယ်မာနကြီးကလက်ကြီးလုံးလို့သူမျက်နှာကြည့်ရတာကိုကသူတို့မျက်နှာကြည့်ရတာကိုကမာနကကြီးနေတဲ့ပုံစံဖြစ်လို့ကြည့်ရတယ်တော့ဖြစ်နေတယ်နော်အဲဒီပုံစံဖြစ်နေတဲ့အတွက်ဒီမာနတွေကရှိနေခဲ့ရင်ဒီဟန်တို့ကဒီအရတ်လုံးနဲ့အရတ်တို့ကိုဆက်နေပြီးရောက်ဖို့ရတော့တော်တော်ကြီးဖြစ်နေပြီဒါကိုသဘောပေါက်သဘောပေါက်နေတဲ့အတွက်ကြောင့်မြတ်စွာဘုရားကဒီမာနကိုနှိမ်ချိုးခြင်းနဲ့အတွက်ကြောင့်ဘယ်လိုဟောလိုက်ရင်မာနကျိုးသွားမယ်ဆိုတာလည်းသိနေတဲ့အတွက်မာနကျိုးတယ်နဲ့ထိုက်တန်ရုံတော့ဗျာမြတ်စွာဘုရားကဤကမိတရားကိုဟောတော်မူခြင်းဖြစ်တယ်။နောက်တစ်ခါအတ္တကရာဆရာတော်ကဘာဖွင့်ထားတယ်လို့မေးတော့ခွန်ကြီးတို့ဒီခန္ဓာငါးပါးတဲ့မှာရူပခန္ဓာကိုအ အသိဉာဏ်ကောင်းဟခြင်းရှိကုန်၄မျိုးကိုမြတ်စွာဘုရားဟောခဲ့ခြင်းရူပခန္ဓာနှင့်ဝတ္တလက္ခဏာချင်းတူညီနေတဲ့ဉာဏ်ရည်နဲ့နာခန္ဓာ၄ပါးမှာလည်းပုံစံတူပါပဲသင်္ခါရတရားအလုံးမှာလည်းပုံစံတူပါပဲလို့ဒီလိုဖွင့်ထားတယ်ဆိုလိုတာကခွင့်လို့ခန္ဓာ၅ပါးကိုလူသားတမန်ကြီး၅ဦးအဖြစ်နဲ့မြတ်စွာဘုရားကမယုံမရီတော်မှာဟောကြားထားပါတယ်နော်ယုံရည်ဒီဖို့ပြန်ပြည့်စည်လာပြီဆိုလို့ရှိရင်တော့ဘာမှမသိဘူးလားဒီအမှုနဲ့လုံခဲ့လာလေဒီလေအရင်ကနေလုံခဲ့လေဒီဝါယတနေလုံခဲ့လို့အကျော်ကြီးပြတ်ထွက်သွားပြီဆိုလေနေတာပဲပထမကြီးလုံခဲ့လို့ခန္ဓာကိုယ်ကြီးကတောင်းတင်းခိုင်မာလာပြီဆိုရင်လည်းနေတာပဲနော်အဘောတနေလုံခဲ့လို့ဝန်တွေတအားကျော်စီးတွေတအားသွားရင်လည်းမသိဘူးလားနေတာပဲနော်ဒါကြောင့်ယုံတရားဟာနဲ့လူသားသမားကြီးတူပဲဝိညာဉ်ဟာနဲ့အလတ်တူပဲခန္ဓာဖြစ်ခြင်းကသိပြင်းထန်လာပြီဆိုလို့ရှိရင်ဝိပုပ္ပစုမတော်လားဆိုရတယ်သိနေတယ်သိနေတယ်မန္တမှုတင်ညာတွေကသိအားကောင်းလို့အစွဲတွေကသိပြင်းလာပြီဆိုချင်းလည်းမသိနိုင်ဘူးလားသိနိုင်တယ်တဏှာရာဂတွေကသိအားကောင်းလို့လောင်ကျွမ်းလာပြီဆိုချင်းလည်းသင်္ခါရခန္ဓာကလည်းလူသားသမားပဲသိနိုင်တာပဲအသိစိတ်တွေကဖောက်ပြန်ပြည့်စုံလာပြီဆိုချင်းလည်းမသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ခန္ဓာ၅ပါးကိုလူသားသမားလို့မြတ်စွာဘုရားကဟောထားတယ်ရူပခန္ဓာမှာလူသားသမားဝဒကလက္ခဏာဖြစ်လို့ကျန်နေတဲ့နာခံလေးပါအသေးသေးမှလည်းဝဒကလက္ခဏာလူသားသမားလက္ခဏာရှိတာပဲ။ဒါကြောင့်ရူပခန္ဓာကိုခေါ်လိုက်ရင်ကျန်နာခံလေးပါလည်းဝဒကလက္ခဏာချင်းတူညီတဲ့အတွက်သိဉ္ဇုံပြီယူရပါတယ်။အဲဒီလိုယူတဲ့နည်းစနစ်ကိုလက္ခဏာဟာရနိတိနီလို့ဒီလိုခေါ်ပါတယ်။အဲဒီလိုလက္ခဏာဟာရနိတိနီကိုထုတ်ဆောင်ရှင်းလင်းပြီးတော့မှလက္ခဏာဟာရနိတိနီရဒုက္ခသစ္စာတမှုညာသစ္စာအမြဲတည်းဒီသင်္ခါရတရားတွေအမှ